Welcome to the Voice of America in Burmese.
ကျမရှင်လန်းကြပါစေ VOA America တာမြန်မာပိုင်းရဲ့2019ခုဇန်နဝါရီလ2ရက်ဗုဒ္ဓဖွင့်နေ့မနက်ခင်းတန်လွင့်စီစဉ်တွေကိုမြို့တော် Washington DC ကနေပြီးတော့ line တိုမီတာ30 40 48ပြင် VOA ရဲ့ Facebook စာမျက်နှာကလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကြော်လင်မအခုမနေ့ခင်းစီစဉ်လေးကိုတင်ဆက်သွားမှာပ
ါမင်္ဂလာမနေ့ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီမနေ့မှထူးခြားတဲ့တဲ့နေ့ကတော့အမေရိကန်အာကာသစူးစမ်းလေ့လာရေးဌာန NASA ကအာကာသလေ့လာရေးတမိုင်းမှာကမ္ဘာကနေအဝေးဆုံးခရီးကိုပြန်တက်နိုင်ခဲ့ပါတယ်အမေရိကန်အစိုးရရန်တဲ့တချို့ရပ်ဆိုင်ထားရတာ17ရက်မြောက်ဖြစ်လာပေမဲ့ပြစ်လဲမဲ့အရေးလက္ခဏာမတွေ့ရသေးပါဘူးမြန်မာအစိုးရခေါင်းဆောင်တွေကနှစ်တစ်ကိုနှုတ်ခွန်းဆက်စကားတွေပြောကြားခဲ့ကြပါတယ်ဒီလိုထူးခြားတဲ့တဲ့နေ့ကိုတော့ဒေါက်ခင်မျိုးသက်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ပါခင်ဗျာအဲ့လိုတဲ့နေ့နားဆင်ကြပြီးဆက်ပြီးတော့နားထောင်ကြမယ်အထဲမှာဆိုရှင်
The Times Square celebration is put on by the businesses that operate in the Times Square area.
အဲ့ဒါကတော့မြန်မာနိုင်ငံမှာဖန်ဆီခံရတဲ့ Writer သတင်းတောက်နှစ်ဦးကိုဝါလုံးနဲ့ကိုကျော်စိုးတို့လွတ်မြောက်ရေးအတွက်နယူးယောက်ခြေစိုက် CPJ သတင်းသမားများကာကွယ်ရေးအဖွဲ့ကနှစ်တစ်ကူးမှပြောဆိုခဲ့တာပါ။ဒီအကြောင်းပြင်2018ခုနှစ်တွင်မြန်မာနိုင်ငံမှာဖြစ်ခဲ့တဲ့ထင်ရှားတဲ့နိုင်ငံရေးအခြေအနေတွေကြောင့်ဆွေးနွေးချက်ဒုတိယပိုင်းကိုလည်းနားဆင်ရမှာရှိပါတယ်။နောက်ပိုင်းမှာလည်းအင်္ဂါညတရက်လေးလိုင်းစီစဉ်ကိုပြန်ပြီးတော့တင်ဆက်ပေးတဲ့အခါမှာ2019ခုနှစ်တက်မှာမြန်မာနိုင်ငံရင်ဆိုင်ရမယ့်အခြေအနေတွေကိုကြိုတင်ခန့်မှန်းပြောဆိုထားတာတွေလည်းရှိပါတယ်။အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့ဒေါက်ခင်မြတ်သက်တို့ကကြေညာကြပါလိမ့်မယ်ခင်ဗျာ
။အာကာသစူးစမ်းလေ့လာရေးတမိုင်းမှာကမ္ဘာကနေအဝေးဆုံးခရီးကိုပြန်တန်းနေတဲ့ NASA အမေရိကန်အာကာသစူးစမ်းလေ့လာရေးအေဂျင်စီရဲ့ New Horizon လေ့လာစူးစမ်းရေးယာဉ်ဟာနှစ်တက်မကူခင်33မိနစ်အလိုမှာUltima Tool ဆိုတဲ့ဂျိုသိန်းလေးတကူပတ်ပြီးတော့ပြန်တန်းနိုင်ခဲ့တာတွေ့ရပါတယ်။အမေရိကန်ပြည်ထောင်စု Maryland ပြည်နယ်ရှိ Johns Hopkins တက္ကသိုလ်အသုံးချယူပဗေဒဌာနကသိပ္ပံပညာရှင်တွေဟာအာကာသလေ့လာရေးစိတ်ဝင်စားသူတွေနဲ့အတူ Horizon လေ့လာရေးစူးစမ်းရင်ဟာကမ္ဘာကနေအဝေးဆုံးကိုစတင်ပြန်တန်းနိုင်ခဲ့တာကိုစောင့်ကြည့်ခဲ့ကြပါတယ်။အဲဒီလိုပြန်တန်းပြီးစံတားကြီးလောက်အကြာမှာတော့ကျွန်တော်တို့အနေနဲ့အဝေးဆုံးနေရာကိုပြန်တန်းလိုက်နိုင်ခဲ့ပြီဖြစ်ကြောင်း Mission Manager Alice Bowman ကလက်ခုပ်တီး Over Pay နေကြတဲ့လုပ်ဖော်ကမ်မတီကိုပြောကြားခဲ့ပါတယ်။နေကနေအလန်းသိပ်ဝေးတဲ့ Pluto ဂျိုသိငယ်ကိုကျော်တင်ငယ်လေးလိုအေးခဲနေတဲ့2040 MU69 ခေါ် Ultima Thule လို့အမည်ပေးထားတဲ့ဂျုံငယ်လေးကိုပတ်ပြီး New Horizon အာကာသစူးစမ်းလေ့လာရေးယာဉ်ကအနီးကနေဖြတ်ပြီးပြန်တန်းနိုင်ခဲ့တာဖြစ်ပါတယ်။စန္ဒီယားအရွယ်ရှိတဲ့ Horizon အာကာသစူးစမ်းလေ့လာရေးယာဉ်ဟာ2006ခုနှစ်ကလွတ်တင်ခဲ့တဲ့ဒေါ်လာ1800ကုန်ကြတဲ့အာကာသစီမံချက်ထက်ကတစ်စိတ်တစ်ပိုင်းလဲဖြစ်ပါတယ်။New Horizon အာကာသလေ့လာရေးယာဉ် Ultima Thule ဂျုံငယ်လေးပေးကပြန်သွားပြီးရရှိခဲ့တဲ့အချက်အလက်တွေကိုကဘာမျိုးကိုပြန်ပို့နိုင်ဖို့နှစ်နှစ်လောက်ကြာနိုင်တယ်လို့လည်းသိပ္ပံပညာရှင်တွေကပြောပါတယ
်။ American နိုင်ငံမှာအစိုးရရန်တရားတွေတစိတ်တပိုင်းရပ်ဆိုင်းထားရတာ2019နှစ်စန်းတည့်နေ့ဆိုရင်7ရက်တည်းရောက်လာနေပါပြီ။ American သမ္မတ Donald Trump လိုလားနေတယ်။ American Mexico ကြားနယ်စပ်ဒဏ္ဍာရီတိဆောက်ရေးအတွက်လိုအပ်တဲ့ရန်ပုံငွေကိစ္စကိုသမ္မတနဲ့လွှတ်တော်အမတ်တွေကြားအခုထိသဘောတူညီမှုမရကြသေးပါဘူး။ကြက်တဲ့ပရင်းနေမှာအောက်လွှတ်တော်ကိုထိန်းချုပ်တော်မဲ့ Democrat အမတ်တွေကတော့ဒီဇင်ဘာလ22ရက်နေ့ကလေးကပိတ်ထားတဲ့အစိုးရရန်ကြား၄ပုံ၃ပုံကိုပြန်ပြီးလက်ပတ်နိုင်အောင်ဥပဒေမူကြမ်းကိုအများဆုံးအတည်ပြုပေးဖို့စီစဉ်နေတယ်လို့ပြောပါတယ်။ဒါပေမဲ့အထက်လွှတ်တော်မှာကြုံရမယ့်အနေအထားကတော့မရေမရာရှိသေးပါ။ Democrat တွေအတည်ပြုပေးဖို့စီစဉ်နေတဲ့အသုံးစရိတ်ထဲမှာတော့သမ္မတ Trump ရဲ့နေဆက်တတိုင်းကာယံရေးအတွက်ရန်ပုံငွေကိစ္စမပါပါဘူ
းဆိုမာလီယာစစ်တပ်ကအယ်ဆာဗာစစ်သွေးကြွအဖွဲ့ဝင်6ဦးကိုခုံရုံးတင်စစ်ဆေးခြင်းမပြုဘဲကွပ်မြစ်ခဲ့တယ်လို့အစိုးရအရာရှိတွေနဲ့လူခွင့်ရေးတက်ကြွလှုပ်ရှားသူတွေကပြောပါတယ်သူတို့ဟာလွန်ခဲ့တဲ့9လကလေးကဖမ်းဆီးထောင်ချခံထားရတာလို့ဆိုပါတယ်သူတို့ဟာလုတ်ကြံတပ်ဖြတ်ရေးတပ်ဖွဲ့ဝင်တွေဖြစ်တယ်လို့လည်းဆိုပါတယ်အဲ့ဒီ6ယောက်ထဲကတယောက်ဟာအစိုးရတပ်ဖွဲ့ဝင်2ဦးကိုတပ်ဖြတ်နေစဉ်ဖမ်းဆီးမိခဲ့တာဖြစ်ပြီးသူ့ကိုဖမ်းမိတာကြောင့်ကြံ9ဦးကိုပါဖမ်းဆီးရမိခဲ့ခြင်းဖြစ်ကြောင်းနဲ့အဆုံးသတ်မှာသူတို့ကိုကွပ်မြက်လိုက်ခြင်းဖြစ်ကြောင်းဆိုမာလီစစ်တပ်ကအတက်မှု2ဦးဖြစ်သူဖာရာမိုဟာမက်တာဘာက VOA ဆိုမာလီအတန်လွှင့်ဌာနကိုအင်ဂန်နီကပြောကြားခဲ့ပါတယ်သူတို့ကြွတွေကိုမြို့တော်မိုဂါဒီရှုနဲ့ကီလိုမီတာ300လောက်ဝေးတဲ့ဘတ်ဟဲရီဆိုတဲ့မြို့မှာကုမြင့်ရေးတပ်ဖွဲ့တွေကတင်းလာနေမှာတင်းနဲ့နဲ့ပြစ်တက်လိုက်ကြတာပါစိုက်ပျိုးရေးဖြစ်ထွန်းတဲ့ဘတ်ဟဲရီမြို့ဟာတချိန်ကအယ်ဆာဘတ်အဖွဲ့ရဲ့အမကန်နေမြို့ဖြစ်ခဲ့ပေမဲ့2015ခုနှစ်မှာအီသီယိုးပီးယားလက်ထက်ကိုပြန်ပါသွားခဲ့ပါတယ်
အမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားပူးပေါင်းဆောင်ရေးဟာနှစ်ဖက်စလုံးအတွက်အကောင်းဆုံးဖြစ်တာကိုတမိုင်းကတက်တည်ပြနေပါတယ်လို့နှစ်ဆန်းတဲ့အင်ကာနေမှာကြောက်တဲ့အမေရိကန်တရုတ်တန်တမန်ဆက်ဆံရေးအနှစ်40ပြည့်အထိမ့်မှတ်တွေအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုသတင်းစကားပါရင်တရုတ်သမ္မတရှီကျင်ပင်ကနှစ်သက်အတွက်နိုင်ငံကိုပြောကြတယ်မင်းကောမှာထည့်သွင်းပြောဆိုခဲ့ပါတယ်စီးပွားရေးအင်အားကြီးနိုင်ငံနှစ်နိုင်ငံကြားကုန်သွယ်ဆိုင်အငင်းပွားမှုတွေနဲ့အတူနိုင်ငံပို့ကုန်တွေပေါ်မှာအပြန်လန်ခွန်တွေတိုးကောက်နေရကနေပြီးခဲ့တဲ့လထဲမှာတော့ရက်ပေါင်း90ကျပ်အခွန်တိုးကောက်မှုတွေရပ်ဆိုင်းထားဖို့သဘောတူခဲ့ပါတယ်နှစ်ဖက်ပူးပေါင်းဆောင်မှုကြောင့်နှစ်နိုင်ငံပြည်သူတွေအတွက်အကျိုးကျေးဇူးကြီးစွာရတယ်လို့ကဘာကြီးငင်းငန်းတည်ငြိမ်ဝါပြောမှုရှိလာစေတဲ့အတွက်တရုတ်အမေရိကန်နှစ်နိုင်ငံဆက်ဆံရေးအရေးပါတဲ့အဆင့်မှာရှိနေတယ်လို့လည်းသမ္မတရှီကပြောပါတယ်သမ္မတထရမ့်ကလည်းအမေရိကန်တရုတ်နှစ်နိုင်ငံကြားအပြုသဘောဆက်ဆံရေးနဲ့ပူးပေါင်းဆောင်ရေးတိုးမြှင့်ဖို့ကသူ့ရဲ့အဓိကဦးစားပေးဖြစ်ကြောင်းသတင်းစကားပြန်ပါခဲ့တယ်လို့ဆင်ဝါသတင်းမှာဖော်ပြပါတယ်သမ္မတရှီနဲ့ထရမ့်တို့နှစ်ဦးကစနေတနင်္ဂနွေသတင်းဘက်ကမှတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့တာဖြစ်ပြီးဒါအချိန်တော်ကြာတယ်လို့ကောင်းသောပြောဆိုမှုဖြစ်တယ်လို့လည်းထရမ့်ကပြောပါတယ်။ဒါအပြင်အမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားကုန်သွယ်ရေးသဘောတူညီချက်တွေအတွက်တိုးတက်မှုတွေရှိလာနေတယ်လို့လည်းပြောကြားခဲ့ပါတယ
်။ VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9839လိုက်ထိုမီတာ48 kHz 6153ဒုတိယနိုင်ဝဲမှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာနိုင်ငံတော်သမ္မတဦးမြင့်နဲ့ဒုတိယသမ္မတနှစ်ဦးလွှတ်တော်ဥက္ကဋ္ဌနှစ်ဦးနဲ့တမတော်ကာကွယ်ရေးဦးစီးချုပ်တို့က2019ခုနှစ်အတွက်ဆုတောင်းစကားတွေကိုအသီးသီးပြောဆိုခဲ့ကြပါတယ်နောင်လာမယ့်နှစ်တွေအတွက်နိုင်ငံရေးစီးပွားရေးလူမှုရေးစတဲ့ကဏ္ဍတွေမှာအခွင့်အလမ်းကောင်းတွေပို့ပြီးတော့ရရှိလာမယ်ဆိုတာသတင်းကောင်းပတ်အပ်ပါတယ်လို့သမရဦးမြင့်ကသူ့ရဲ့နှစ်တကူဆုတောင်းစကားထဲမှာပြောကြားခဲ့ပါတယ်တွေ့ကြုံရင်ဆိုင်နေရတဲ့အခက်အခဲအကျတ်တဲတွေကိုလည်းအမှန်တရားနဲ့တရားမျှတမှုကိုလက်ခံထားပြီးဖြေရှင်းခြင်းဖြင့်ကျော်လွှားလွတ်မြောက်နိုင်မယ်လို့ယုံကြည်တဲ့အကြောင်းသမရဦးမြင့်ကပြောပါတယ်နိုင်ငံတော်တမင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကတော့နှစ်သစ်ဆူတောင်းစကားတီးကြပြောဆိုထားတာမရှိပဲတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့နိုင်ငံရေးပါတီတွေစီကိုနှစ်သစ်ကိုတုံလာပြေးပို့ခဲ့တယ်လို့ပြည်တွင်းထုတ်ပုဂ္ဂလိကသတင်းစာတချို့မှာရေးသားဖော်ပြကြပါတယ်ဒုတိယသမရနှစ်ဦးတို့ကလည်းဆူတောင်းစကားတွေကိုပြောကြားခဲ့ကြပါတယ်တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့နှစ်သစ်ကိုဆူတောင်းစကားမှာတော့ငြင်းချမ်းရေးဒီမိုကရေစီရေးအမျိုးသားပြန်လည်တည်မြဲရေးဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုစတာနဲ့ပတ်သက်လို့တီးကြပြောဆိုထားတာမပါပဲနှစ်သစ်မှာမင်္ဂလာအပေါင်းနဲ့ပြည့်စုံပါစေလို့ရိုးရိုးရှင်းရှင်းပဲနှုတ်ခွန်းဆက်တာပြီးတော့ဆူတောင်းစကားပြောကြားထားပါတယ်ခင်ဗျ
American သမ္မတဒေါ်နယ်ထရမ့်ကအင်ကာနေမနက်ကနိုင်ငံကို2019နှစ်တစ်ကိုတဝန်လွှာပါရမှာ American နိုင်ငံသားတွေအနေနဲ့စိတ်အေးအေးထားပြီးလက်တွေဘွားကိုစိတ်ချမ်းသာစွာနဲ့ရင်ဆိုင်ဖို့သူ့ Twitter ကတဆန့်တိုက်တွန်းခဲ့ပါတယ်။ဒါအပြင်သူ့ပေါ်မှာမုန်းသူတွေအပါအဝင်လှုပ်ကြံသတင်းလွှင့်နေတဲ့သတင်းမီဒီယာတွေနဲ့လူတိုင်းကိုနှစ်သက်ဆူတောင်းပေးလိုက်ကြောင်းနဲ့နိုင်ငံတွင်းမှာအောင်းနှင်မှုတွေရရှိမှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။သမ္မတထရမ့်ဟာဗီဒီယိုကနေတဆန့်နဲ့အခုလိုဆူတောင်းပေးခဲ့ပါတယ်။
Well, I'm at the White House working. You're out there partying tonight, but I don't blame you. Enjoy yourselves. We're going to have a great year. Have a really
ကျွန်တော်ကအင်ဂျီရောမှာအလုပ်လုပ်နေတယ်။ခင်ဗျားတို့ကတော့ဒီညပါတီပွဲတွေကိုဆင်နွှဲနေကြတယ်။ဒါကိုကျွန်တော်အပြစ်မမြင်ပါဘူး။ပျော်နိုင်ကြပါတယ်။ကောင်းမွန်တဲ့နေ့ဖြစ်တယ်လို့တိတ်ကိုပျော်နိုင်တဲ့နေ့တစ်ခုလည်းဖြစ်ပါစေ
။ပြည်ထောင်စုအစိုးရရန်တရာတစိတ်တစ်ပိုင်းပိတ်ခဲ့ရတဲ့7ရက်မြောက်နေ့မှာသမ္မတထရမ့်ကအခုလိုနှစ်သက်ကိုတဝန်လွှာပါခဲ့တာဖြစ်ပါတယ်။သမ္မတထရမ့်အနေနဲ့ခရစ်စမတ်ကာလအတွင်းအီရတ်မှရှိတဲ့ American စစ်သားတွေကိုခိတ္တသွားရောက်နှုတ်ဆက်ခဲ့ခြင်းမှာအပဒီပွဲတော်ရဲ့ကာလတွေမှာအင်ဗျူမှာပဲရှိနေတာဖြစ်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကတော့နှစ်သက်ကိုအကြိုမင်းကွန်းထုတ်ပြန်ရမှာရုရှားကိုဘယ်သူကမှကူညီခဲ့တာမဟုတ်သလိုရုရှားကလည်းဘယ်တော့မှအကူအညီတောင်းခံမှာမဟုတ်ဘူးလို့ပြောကြားခဲ့ပါတယ်။ဒါအပြင်ရုရှားနိုင်ငံသားတွေရည်မှန်းချက်အောင်မြင်ပြီးမိသားစုနဲ့အတူကျမ်းမာပျော်ရွှင်အေးချမ်းစွာနေထိုင်နိုင်ဖို့ဆုတောင်းပေးပါတယ်။သူ့ရဲ့ဒီနှစ်တစ်ကူးမိန်ကွန်းကိုအရှေ့ရုရှားယူရိုတောင်တန်းမှာရှိတဲ့ဆက်မှုလုပ်ငန်းမျိုး Magnitoskos ကိုတွားရောက်ဆင်အသံလွှင့်ပြောကြားခဲ့တာပါ။တရုတ်သမ္မတရှီကျင်ပင်ပြောကြားတဲ့နှစ်တစ်ကူးမိန်ကွန်းမှာတော့အချိန်ဟာဘသူ့ကိုမှစောင့်မနေပဲယာတီတွေအစင်မြဲပြောင်းလဲနေကြောင်းနဲ့2018ခုနှစ်အတွင်းရန်ဆိုင်ရတဲ့အကဲဆတ်မှုတွေနဲ့စီးပွားရေးအောင်မြင်မှုတွေကိုမိမောင်းထိုးပြခဲ့ပါတယ်။ဒါ့အပြင်တရုတ်နိုင်ငံရဲ့ရင်းမြေတောတောင်တွေညဉ့်ဉန်းမှုမရှိအောင်အောင်မြင်မြဲလုပ်နိုင်ခဲ့တယ်လို့အာကာသခေးဆင်အောင်မြင်မှုရှိတာတွေကိုထောက်ပြပါတယ်။2019မှာတရုတ်ပြည်သူ့သမ္မတနိုင်ငံထူထောင်တဲ့နှစ်90မြောက်ထိမ့်မှတ်တွေကိုဆင်နွှဲမှာဖြစ်ကြောင်းနဲ့တရုတ်ရဲ့စီးပွားရေးဇင်းကြံကမ္ဘာလမ်းစီမံကိန်းအောင်မြင်အောင်လှုပ်ဆောင်သွားမယ်လို့လည်းပြောကြားခဲ့ပါတယ်။
အိန္ဒိယနိုင်ငံမှာမကြခင်ကျင်းပဖို့ရှိတဲ့အထွေထွေကောက်ပွဲတွေမှာလက်ရှိအာဏာရဘာရတီယာဂျနတာပါတီ BJP အနေနဲ့အနိုင်ရလိမ့်မယ်လို့ယုံကြည်မှုအပြည့်အဝရှိကြောင်းဝန်ကြီးချုပ်နရင်ဒရာမိုဒီကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကကျင်းပခဲ့တဲ့ပြည်내ရွေးကောက်ပွဲတွေမှာအရေးပါတဲ့ပြည်내သုံးခုမှာ BJP ပါတီရှုံးနေခဲ့တာကြောင့်ဒါဟာ2014ခုနှစ်မှာသူဝန်ကြီးချုပ်ဖြစ်လာပြီးနောက်ပိုင်းမိုဒီအနေနဲ့ပထမဆုံးအကြိမ်ကြီးမားတဲ့ဆုံးရှုံးမှုနဲ့ရင်ဆိုင်ရတာဖြစ်ပါတယ်။ဒါကြောင့်မေလမှာကျင်းပဖို့ရှိတဲ့အထွေထွေရွေးကောက်ပွဲတွေမှာအတိုက်ခံကွန်ဂရက်ပါတီနဲ့မဟာမိတ်တွေကတနင်္ဂနွေလုံးအတိုင်းအတာနဲ့ပြုလုပ်ခဲ့တဲ့စစ်တမ်းတွေမှာ BJP ပါတီရဲ့အသာစီးရသွားစေတယ်လို့ဆိုပါတယ်။ဝန်ကြီးချုပ်မိုဒီကတော့စက်တင်ဘာလမှာစတင်ခဲ့တဲ့စင်ရသားပြည်သူတွေအတွက်ကျမရေးဆောင်ရှောက်မှုစီမံကိန်းအသစ်လိုသူ့အစိုးရရဲ့အောင်မြင်မှုတွေကိုအလေးပေးပြောဆိုဖို့လိုအကြောင်းပြောပါတယ
်။အရှိတောင်အရှေ့ဒေသမှာထိုင်းနိုင်ငံကဆေးကြောက်ကိုဆေးဖြစ်နဲ့သုံးဖို့ပထမဆုံးတည်ဝင်ခွင့်ပြုလိုက်ပါပြီ။ဒါပေမဲ့ဒါကိုဆေးဖြစ်သုံးရမှာကျုံလာနိုင်တဲ့အနေအထားတွေအတွက်စိတ်မသက်မသာဖြစ်နေရသူလည်းအများပြားရှိနေပါတယ
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစောဝင်းလာနဲ့ဒေါခင်မျိုးသက်တို့ကြီးညာခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါတော့မယ်။နှစ်စဉ်နယူးယောက်မြို့လေကောင်ကဒီနာမည်ကျော် Times Square နှစ်သစ်ဂျိုဆိုပွဲမှာကျင်းပလေရှိတဲ့ဒီနှစ်သစ်ကူးပွဲမှာ2018ခုနှစ်အကုန်အတွက်ထူးခြားချက်ကကမ္ဘာတစ်ပေါင်းကသတင်းသမားတွေနဲ့သတင်းလွတ်လပ်ခွင့်ကိုရွေပြီးတော့ချီးမြှင့်ခဲ့တာပဲဖြစ်ပါတယ်။မြန်မာနိုင်ငံပါဝင်သတင်းလွတ်လပ်ခွင့်ကိုဖိနှိပ်တဲ့နိုင်ငံတွေနဲ့ပတ်သက်လို့ရှိရင် Times Square ပွဲတော်ကပေးတဲ့အမှာစကားကတော့သတင်းလွတ်လပ်ခွင့်ကိုယုံကြည်သူတွေအနေနဲ့အရှုံးမပေးဘဲနှစ်ဆတိုးပြီးတော့စူးစမ်းသွားမယ်ဆိုတာပဲဖြစ်တယ်လို့ CPJ သတင်းမှကောက်ွယ်ဆောင်ချော်ရေးဖွဲ့ကပြောပါတယ်။ဒီအကြောင်းမတ်အင်ဂျင်နဲ့ဆက်ပြီးတော့ပြောပြပါခင်ဗျာ
။ကမ္ဘာတဝန်းပြည်သက်ပေါင်းဘီလီယံနဲ့ချီပြီးရုပ်တံကနေတဆင့်ကြီးရှုနေတဲ့နယူးယောက်မြို့လေကောင် Times Square က2018ခုနှစ်ကုန်လုံး2019ခုနှစ်ကူးပြောင်းမဲ့ဒီဇင်ဘာလ31ရက်ညတကောင်ရံအချိန်စူးစမ်းဆင်နွှဲတဲ့နှစ်သစ်ကူးပွဲမှာသတင်းသမားတွေနဲ့သတင်းလွတ်လပ်ခွင့်ကိုအားပေးချီးမြှင့်တဲ့အနေနဲ့အမေရိကန်ပြည်ထောင်စုကနာမည်ကြီးသတင်းဌာနပေါင်းစုံဝိုင်းရင်သတင်းသမားတွေကိုအထူးဧည့်သည်တော်တွေအဖြစ်ဖိတ်ခေါ်ပြီးကျင်းပခဲ့တာပါ။ဒါနဲ့ပတ်သက်လို့ပွဲအစီအစဉ်မှုဖြစ်တင်ဆက်တဲ့အမျိုးသမီးကအခုလိုကြေညာသွားပါတယ်
။ Every year Times Square New Year's Eve celebrates the human spirit by honoring people and organizations that inspire us. This year we celebrate journalism and the free press.
နှစ်စဉ် Times Square မှာကျင်းပတဲ့နှစ်သစ်ကူးအကျိုးပွဲမှာကျမတို့အားလုံးကိုလေးစားအတူယူအားကြအောင်ဖြစ်ပေါ်စေတဲ့အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေရဲ့စိတ်ဓာတ်အားမှန်ကိုချီးမြှင့်တာဖြစ်ပါတယ်။ဒီနှစ်မှာတော့သတင်းလောကနဲ့သတင်းလွတ်လပ်ခွင့်ကိုကျမတို့ချီးမြှင့်ကြမှာပါ။မကြခင်မိနစ်ပိုင်းအတွင်းနှစ်သစ်ကူးမဲ့ညတကောင်းရံအချိန်ရောက်ဖို့စက္ကန့်60အလိုကိုရေတွက်ဖို့ဒီမှာရှိတဲ့အကောင်းဆုံးသတင်းသမားတွေစင်မြင့်ပေါ်ကိုတက်လာကြတော့မှာပါလို့ပြောသွားတာပါ။အထူးဧည့်သည်တော်တွေအဖြစ်တက်ရောက်ခဲ့တဲ့သတင်းသမားတွေထဲမှာတူရကီနိုင်ငံဆော်ရီကောင်စစ်ဝင်ရုံးမှအသက်ခံခဲ့ရတဲ့ Washington Post ဆောင်းပါးရှင် Jamil Khashoggi ကိုကိုစားပြုပြီး Washington Post Editor Karin Attia အပါအဝင် New York Times သတင်းစာလက်ထောက် Editor Rebecca Blumenstein နောက် CNN Time Magazine NBC The Wall Street Journal တို့အပြင်နယူးယောက်ခြေဆိုင် CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ဥက္ကဋ္ဌ Joel Simon လည်းပါဝင်ပါတယ်။1909ခုနှစ်ခရဲကစတင်ပြီးနှစ်ပေါင်း100ကျော်အစဉ်လာမပြတ်နှစ်စဉ်ကျင်းပလာတာဖြစ်ပြီးလူပေါင်းတသန်းနီးပါးလာရောက်စုဝေးတဲ့ Times Square ကနှစ်သစ်ကူးကြိုဆိုပွဲမှာသတင်းလောကနဲ့ပတ်သက်လို့ချီးမြှင့်ဂုဏ်ပြုတာဟာတကယ့်ကိုထင်ရှားပြီးအလွန်အရေးပါတဲ့လုပ်ရပ်ဖြစ်တယ်လို့ CPJ အာရှရေးရာညွှန်ကြားမှု Steve Butler က VOA ကိုပြောပါတယ
်။ The Times Square celebration is put on by the businesses that operate.
Times Square နဲ့တကူပွဲတော်ကိုဒီ area ပတ်ဝန်းကျင်မှာရှိတဲ့စီးပွားရေးလုပ်ငန်းရှင်တွေကဦးစီးကျင်းပတာပါဒီစီးပွားရေးသမားတွေအနေနဲ့သတင်းလွတ်လပ်ခွင့်ဆိုတာဒီမိုကရေစီရဲ့အခြေခံတန်ဖိုးဖြစ်တယ်ဆိုတာကိုသူတို့အသိအမှတ်ပြုကြောင်းပြလိုက်တာပါပဲအမေရိကန်ပြည်ထောင်စုမှာရောတခြားကမ္ဘာတစ်ဝန်းကနိုင်ငံတွေမှာပါသတင်းလွတ်လပ်ခွင့်ဟာအချင်းချောက်ခံရရတယ်ဆိုတာကိုသူတို့ကအသိအမှတ်ပြုခဲ့တာပါအဲဒါကြောင့်သတင်းသမားတွေနဲ့သတင်းလွတ်လပ်ခွင့်ကိုထောက်ခံကြောင်းပြသတဲ့အလွန်အရေးကြီးတဲ့အထိတ်မှတ်လုပ်ရပဲဖြစ်ပါတယ်အလွန်ရေးကြီးတဲ့အထိတ်မှတ်လောက်ရတခုဖြစ်ပါလေ
CPJ ရဲ့2018ခုနှစ်အစီရင်ခံစာမှာလဲကဘာတလွားမှာသတင်းတောက်လုပ်နေရင်အသက်ခံရတဲ့သတင်းသမားပေါင်း53ရှိခဲ့ပြီးမြန်မာနိုင်ငံမှာထောင်ဒဏ်9နှစ်စီချမှတ်ခံထားရတဲ့ writer သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးပါဝင်ဖမ်းဆီးခံထားရတဲ့သတင်းသမားပေါင်း252ရှိကြောင်းဖော်ပြထားပါတယ်ဒါကြောင့်မြန်မာနိုင်ငံအပါအဝင်သတင်းလွတ်လပ်ခွင့်ကိုဖိနှိပ်တဲ့နိုင်ငံတွေနဲ့ပတ်သက်ရင် Times Square ပွဲတော်ကပေးတဲ့အမှားစကားနဲ့ပတ်သက်လို့ Steve Butler က VOA ကိုခုလိုပြောပါတယ်
Myanmar has been a flagrant in a violation of press freedom.
ဒီသတင်းတော်နှစ်ဦးကိုအစိုးရချို့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့ဆွဆွဲပြီးရုံးတင်စစ်ဆေးထောက်နှံအပြစ်ပေးခဲ့တဲ့ဖြစ်စဉ်ကိုကြည့်မယ်ဆိုရင်မြန်မာနိုင်ငံဟာသတင်းလွတ်လပ်ခွင့်ကိုချိုးဖောက်တဲ့နိုင်ငံတစ်နိုင်ငံဖြစ်နေပါပြီ။ Times Square နှစ်သက်ကူးပွဲတော်ကပေးတဲ့အမှားစကားကလည်းသတင်းလွတ်လပ်ခွင့်ကိုယုံကြည်သူတွေအနေနဲ့ဒီလိုဖိနှိပ်မှုတွေကိုအရှုံးမပေးဘဲနှစ်ဆတိုးပြီးတော့ပို့ကြိုးစားသွားမယ်ဆိုတာပါပဲ
။2018ခုနှစ်ဒီဇင်ဘာလ31ရက်နေ့ညကကျင်းပတဲ့ New YorkTimes Square ကနှစ်သက်ကူကြိုးဆိုပွဲမှာလုံခြုံရေးနှင့်ဖျော်ဖြေရေးအသုံးစရိတ်အမေရိကန်ဒေါ်လာတသန်းကျော်ကုန်ကျခဲ့ကြောင်းပြောပါရယ် Times Square နှစ်သက်ကူကြိုးဆိုပွဲမှာကဘာလက်ခီးတဲ့တသန်းတက်ရောက်ခဲ့တယ်လို့သတင်းတွေမှာဖော်ပြထားပါရယ်ရှင
်ကျေးဇူးတင်ပါတယ်ခင်ဗျာအခုတော့ပြီးခဲ့တဲ့2018ခုနှစ်အတွင်းမြန်မာပြည်မှာဖြစ်ခဲ့တဲ့အထင်ကရနိုင်ငံရေးဖြစ်တဲ့နဲ့ပတ်သက်ပြီးတော့ VOE မြန်မာပိုင်းထဏာမှုဦးတန်းလွင်ထွန်းနဲ့ဦးကျော်စံသားတို့ဆွေးနွေးထားတဲ့ Season 2ဒုတိယပိုင်းကိုဆက်ပြီးတော့နားဆင်ရမှာဖြစ်ပါတယ်
ဒီလိုတိုင်းပြည်ဘူးရေးကြဆင်းနေပြီမဲ့တိုင်းပြည်ကိုတကယ်နစ်နာစေမဲ့စီးပွားရေးအေးအေးယူတန်ခမှုတွေတော့ဘာမှမတွေ့ရသေးပါဘူးအပြောသာပြောနေကြတာဖြစ်ပါတယ်တခုတော့ရှိခဲ့တယ်ဒီ Starbucks Coffee လုပ်ငန်းကမြန်မာနိုင်ငံတွင်းမှာ Coffee တွေဖွင့်မယ်လို့ပြောပြီးရောမကြခင်မှာပဲအဲ့ဒါပြန်ရုပ်သိမ်းသွားပါတယ်ဒါပေမဲ့ဒီလိုရုပ်သိမ်းတာလည်းပဲရခိုင်မြောက်ပိုင်းပြည်နာကိုမကျေနပ်လို့တန်ခတ်ပိတ်ဆို့တယ်လို့တော့သူတို့ပြောမှထားဘူးခင်ဗျာ
အဲ့ဒါကြောင့်မလို့ပဲဒီ Ranger ကိစ္စကိုအနောက်နိုင်ငံတွေအနေနဲ့လှုပ်သိမ်းလှုပ်ထိုက်တာတွေကိုထိတိယမလုပ်ဘူးလို့ဝေဖန်နေကြတာဖြစ်တယ်ခင်ဗျာအခုကကြီးလိုက်မယ်ဆိုလို့ရှိရင်ကမ္ဘာနိုင်ငံတော်တော်များများမှာကလည်းသူတို့ရဲ့ဒီပြည်တွင်းကိစ္စတွေအမျိုးသားရေးကိစ္စတွေအကျိုးစီးပွားကိစ္စတွေနဲ့ပဲရှုပ်နေတာပဲလေအထူးသဖြင့် American ပြည်အောင်စုကိုကြည့်မယ်ဆိုလို့ရှိရင်သမ္မတ Trump ရဲ့အဆိုအရပြည်တွင်းပြဿနာတွေကိုကြည့်ပေါ့အဲ့တော့ဒီကိစ္စတွေကိုခြုံငုံပြီးပြောရင်ဥပမာအဖြစ်ဒီဥရောပသမဂ္ဂကိစ္စကိုဆိုလို့ရှိရင်လည်းပြန်ကြည့်မကြသေးတဲ့ကောင်ကပဲဒီ Ranger ကိစ္စကြောင့်ဆိုပြီးတော့မြန်မာနိုင်ငံကိုဒီ GSP ဆိုတဲ့ status ဆိုသူတို့ရုပ်သိမ်းမယ်ဆိုပြီးတော့ပြောကြတယ်ဘာမှပြီးတော့တွားပြီးလေလာမှုတွေလုပ်တယ်တွေးဆမှုတွေလုပ်တယ်ဒါပေမဲ့အဆုံးသတ်ကြတော့သူတို့ကဒါပြည်ထဲမှာရှိတဲ့ထယ်ချုပ်လုပ်ငန်းတွေကိုထိခိုက်မှာစိုးတယ်ဆိုတဲ့အခြေအနေမျိုးပဲထောက်ရှုပြီးတော့ဒါအခုချိန်ဒီမလုပ်သေးဘူးဆိုတဲ့သဘောပေါ့နော်ဟုတ်
လားဆိုတော့အနောက်နိုင်ငံတွေကဒီလိုလက်တွေ့တကယ်မလို့နိုင်ပဲနဲ့ရေးယူမဲ့ပိတ်ဆို့မဲ့လို့လေးတန်းပြစ်လေလေဒါမြန်မာနိုင်ငံတော့နစ်နာတာပေါ့လေပုံကြီးအနောက်နိုင်ငံတွေအတွက်လည်းပဲတကယ်တော့နစ်နာပါတယ်ဘာကြောင့်လဲဆိုတော့သူတို့ဝင်မဲ့နေရာကိုတရုတ်ဘက်ကပူပြီးတော့ဝင်လာနိုင်တဲ့အခွင့်အလမ်းတွေရသွားတာတွေ့ရပါတယ်အထူးသဖြင့်တရုတ်ဆိုလို့ရှိရင်မြန်မာနိုင်ငံတွင်းမှာဒီအချိန်မှာပဲအများကြီးထိုးဖောက်ဝင်ရောက်ပြီးတော့ရင်းနှီးမြှုပ်နှံမှုလှုပ်လာတာတွေ့ရမှာပါ
အနောက်နိုင်ငံတွေရဲ့လစ်ဟာသွားတဲ့နေရာကိုတရုတ်ကနေပြီးတော့ဝင်ပြီးတော့ဗမာပြည်အရေးမှာဝင်ပြီးပို့ပြီးရင်းနှီးနှုတ်နှံမှုတွေလုပ်တယ်ဆိုတဲ့သဘောပေါ့ဘယ်အကြောင်းကိုထောက်ချင်ပြီးပြောလို့ရမလဲခင်ဗ
ျအထူးသဖြင့်မြန်မာနိုင်ငံမှာအခုဒီကြောက်ဖြူအထူးစီးပွားရေးဇုံလုပ်မယ်ဆိုတဲ့ကိစ္စဒါအပြင်သူတို့ကအဲ့ဒီမှာရင်းနှီးစကန်လုပ်မယ်နောက်ပြီးတော့ကြောက်ဖြူခူမင်းဆက်သွယ်တဲ့မီးထားလန်ပိုက်လိုင်းတွေတော့လုပ်ထားပြီးဖြစ်ပါတယ်ဆိုတော့ဒီလုံကတော်တော်အရေးကြီးတဲ့ကိစ္စဖြစ်ပါတယ်စီးပွားရေးအဖြစ်သာမကားတာဟာအိန္ဒိယသမုဒ္ဒရာကိုထွက်ဖို့အတွက်မဟာဗျူဟာယတရုတ်ကလမ်းဖောက်ဖို့ကြိုးစားနေတဲ့ကိစ္စလေးဖြစ်ပါတယ်ဒါပေမဲ့တကယ်တော့အမေရိကန်လုံးဝမလိုလားပါဘူးဒီကိစ္စကိုသို့တော်လည်းပဲသူတို့ဘက်ကဖိအားပေးမယ်လို့လေသံပူပြစ်လေလေမြန်မာနိုင်ငံကလည်းပဲရတဲ့နေရာအခုညီယူရမယ်ဆိုပြီးတော့တရုတ်ဘက်ကိုပို့ပြီးတော့ကတ်သွားတဲ့သဘောတော့တွေ့ရမယ်ထင်ပါတယ
်ဒီကြောင့်နဲ့ပတ်သက်ပြီးကျွန်တော်တို့ VOA သတင်းတောက်ကလည်းသတင်းပေးထားတာရှိတယ်ခင်ဗျာနော
်ဒီရေနံတဲ့သဘောတောင်ငွေပိုက်လိုင်းစီမံကိန်းဟာအရင်စစ်အစိုးရလက်ထက်မှာကတည်းကသဘောတူစတင်ခဲ့တာဖြစ်ပြီးလက်ရှိအစိုးရလက်ထက်မှာမှအားလုံးပြည့်ပြတ်ပြီးတော့လုပ်ငန်းစတင်လည်ပတ်တာလို့ဆိုရမှာပါဒီစီမံကိန်းအပြင်အရင်စစ်အစိုးရအဆက်ဆက်နဲ့စစ်ဘက်တစ်ပိုင်းအစိုးရလက်ထက်မှာပြတ်မသွားသေးတဲ့နောက်စီမံကိန်းတစ်ခုကလည်းကြောက်ဖြူမှရှိနေပါသေးတယ်အဲ့ဒါကတော့ကြောက်ဖြူရေနှက်စိတ်ကံစီမံကိန်းပါဒီစီမံကိန်းတွေအားလုံးကိုအမွေခံပြီးဆက်လုပ်နေရတာကတော့စီးပွားရေးနဲ့ကုသရောင်းဝယ်ရေးဌာနဝန်ကြီးဒေါက်တာတန်းမြင့်ပါ VOA ကတွေ့ဆုံမေးမြန်းခွင့်ရချိန်မှာဒေါက်တာတန်းမြင့်ပြောခဲ့တာအရဆိုရင်တော့အရင်စီမံကိန်းကနေမပြီးပြတ်သေးတဲ့ပြဿနာတွေကိုဖြေရှင်းဖို့တဲ့နောင်လုံးမဲ့စီမံကိန်းမှာဒါမျိုးတွေမဖြစ်အောင်သင်ကန်းစာယူလုပ်သွားမဲ့သဘောမျိုးပဲလို့နားလည်ရပါတယ
်ကျွန်တော်တွားတော့ကလည်းဒါဒေသဆိုင်အာဏာပိုင်တဲ့ပြည်သူများနဲ့ခုလက်စစ်ဝင်ဌာနကိုလည်းဒါကိုကျွန်တော်တို့ကတော့ဆိုနေတိုင်ပင်တော့လူလူဘက်ကတော့သူတို့ဟိုတော့ဂလီကိုပြည့်တဲ့ကာရီယာတချို့ကိစ္စမှာအပြည့်စုံမရဘူးလို့ကျွန်တော်ပြောပါတယ်ပြောအဲ့တော့ကျွန်တော်တို့ညလည်းကြောက်ဖြူမှာစိတ်ကန်လို့ရင်ဒါတွေကအလားလာမကောင်းတဲ့ကိစ္စတွေဖြစ်တဲ့ကြောင့်ဒါကိုတော့ကျွန်တော်တို့အသေးချလေ့လာပြီးတော့တတ်နိုင်မြဖြည့်ရှင်းပေးရမယ့်ကိစ္စဖြစ်ပါတယ်လောလောဆယ်တော့ဒါကျွန်တော်တို့ကဖြည့်ရှင်းပေးနိုင်တဲ့အနေထားတော့မရှိသေးဘူး
ဒီလိုဖြည့်ရှင်းမပေးနိုင်သေးတဲ့ပြဿနာက CNPC စက်ယုံနာက လေယာမြေတွေနဲ့ဆိုင်တဲ့ပြဿနာတစ်ခုတည်းတော့မဟုတ်ပါဘူး။ရခိုင်ပြည်ကနေတရုတ်ပြည်ကိုတွေ့တန်းထားတဲ့ရေနံနဲ့သဘောတုံးကြီးပိုက်လိုင်းစတင်ရာမရေကျွန်းမှာလဲပေးပြီးကမှမတီးခဲ့တဲ့ဂရီတွေပြောပြီးကမှမလုတ်ပေးသေးတာတွေလုတ်ပေးပေမဲ့လည်းဤကမတ်တဖြစ်ယုံလုတ်ပေးခဲ့တာတွေစတဲ့ပြဿနာတွေရှိနေစေပါ
။ဒါကြောင့်လည်းတရုတ်နိုင်ငံဘက်ကနေပြီးတော့အလားအလာကိုမြင်လို့အနောက်နိုင်ငံတွေဟာမြန်မာနိုင်ငံကိုတင်းတင်းကြပ်ကြပ်ဖိအားမပေးတာဖြစ်နိုင်ပါတယ်။တရုတ်ဘက်ကိုပူပြီးတွန်းပို့လိုက်လို့ဖြစ်လာမလားဆိုတာသူစိုးရိမ်ခံလဲတူတယ်ခင်ဗျာ။ဆိုတော့ဒီလိုဖိအားမပေးလေလေတရုတ်ကပူပြီးတော့မြန်မာနိုင်ငံတွေကိုအရင်ကတည်းကပူပြီးတော့ယင်းနှမြင့်နှံမှုလုပ်လာတယ်။မြန်မာနိုင်ငံရဲ့ဆင်းရဲနိုင်ငံဆိုတော့ဖြစ်တဲ့ဘက်ကနေပြီးတော့အခွင့်အရေးတွေယူရမယ်ဆိုတဲ့သဘောတော့ရှိနေပါတယ်။ဆိုတော့ကျောက်ဖြူအထူးစီးပွားရေးဆောင်ဆိုလို့ရှိရင်နှစ်နှစ်သုံးနှစ်လောက်သူအချိန်ပြီးညှိခဲ့ရတာပါအရင်ကြီးတွေများလွန်းတယ်နောက်တစ်ခုကအရင်ကြီးတွေဝေမျှထဲတဲ့ဟာအထူးစားလဲမညီမမျှဖြစ်နေဆိုတော့တေကဒီကိစ္စမှာတော့အတော်လေးရှော့ပြီးပြီးတော့လွတ်ခဲ့တယ်လို့ထင်ရပါတယ်ဆိုတော့တကယ်လို့ဒီစီမံကိန်းကြီးသာအောင်မြင်လာခဲ့ရင်ကျောက်ဖြူဒေသဟာမြန်မာနိုင်ငံတွင်မကဘူးတကယ်ဒီဒေသတွင်တစ်ခုလုံးမှာကိုစီးပွားရေးအချက်အချာကြီးဖြစ်လာနိုင်တယ်ဆိုပြီးတော့ပြောနေကြတာတော့တွေ့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒါပေမဲ့လည်းဒီကိစ္စတွေကဒီပြည်တွင်းမှာအကျိုးစီးပွားပေါ့နော်ဘယ်ချိန်လောက်မှမှပြန်ပြီးတော့ခန်းစား권ရမလဲဆိုတာကတော့တိတ်ပြီးတော့ရေးရမရှိသေးဘူးပေါ့နော်လောလောဆယ်ဟိုပြည်တွင်းမှာပြောနေကြတဲ့အတန်တွေကတော့လေယာမြေသိမ်းတဲ့ကိစ္စတွေလေယာမြေဆုံးရှုံးမှုကိစ္စတွေရောကြေးပေးမှုကိစ္စတွေကတော့တကယ်ပေါ်ပါပိုပြောနေရရှိတယ်ခင်ဗျအဲ့ဒါအပြင်ကိုဒါကဆိုတာပြောသလိုတရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံအတွင်းမှာပိုပြီးရင်းနှီးမြှုပ်နှံမှုတွေလုပ်တယ်ဆိုတဲ့နေရာမှာလည်းဒီ2018ခုနှစ်အတွင်းမှာထပ်ပြီးတော့ဟိုဖိအားပေးပြီးတော့လူတွေကြားထဲမှာပြန်ပြောလာတဲ့ကိစ္စလေးတခုရှိရခင်ဗျအဲ့ဒါကဥသိမ်းစိန်လက်ထက်ကနေပြီးတော့ရပ်ဆိုင်းထားခဲ့တဲ့ဒီမြစ်စုံရေကာတာစီမံကိန်းဒါတရုတ်နဲ့ပတ်သက်နေတဲ့ကိစ္စပဲအဲ့တော့ဒီမြစ်စုံရေကာတာစီမံကိန်းကိစ္စဆိုလို့ရှိရင်ဘယ်တော့ပြန်စမလဲဘယ်အချိန်မှာပြန်ပြီးတော့ဘယ်လိုပုံစံမျိုးနဲ့ပြန်လုပ်မလဲဆိုတာတွေကိုဒေါန်ဆန်းစုကြည်အစိုးရတက်လာပြီးရဲ့နောက်ပိုင်းမှာသူတို့လေ့လာမှုတွေကော်မရှင်တွေဖွဲ့တယ်ဒါပေမဲ့လူလူကိုချပြတာရေတော့မရှိသေးဘူးဒီအချိန်နဲ့ပတ်သက်ရင်ရောဘူးကြော်စားတဲ့နဲ့ဒါတို့အနေနဲ့ကျွန်တော်တို့ဘာတွေပြောခဲ့ဘူးလဲဆိုတာလေးနည်းနည်းလေးမှတ်ရအောင်ပြောပါဦး
တကယ်တော့ဒီမြေဆုံစီမံကိန်းကိုတကယ်စိတ်မကုန်သေးဘူးလို့ပြောရမှာခင်ဗျဟုတ
်ကဲ့
မြေဆုံစီမံကိန်းကိုသူတို့ကအခုခါမှာဒါနောက်တန်းကိုပို့ထားရပေါ့လေမြစ်ဆုံတဲ့အရေးကြီးတဲ့ကြောက်ဖြူစီပွားရေးစီမံကိန်းကိုသူကပို့ပြီးဦးစားပေးနေရတဲ့အတွက်မြစ်ဆုံကိုခဏလေးဆိုထားတဲ့သဘောဖြစ်ပါတယ်။သို့တော်လည်းပဲဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာစွာရော်ကြေးပေးတာတော့ကောင်းဒေးဆိုက်ခရက်ပတ်စံတွေကိုအကြေလဲဆွေးနွေးမှုမရသမျှကာလပိုင်းမှာဆက်လက်ပြီးကြံစည်နေုံပဲဖြစ်တယ်လို့ဒါကျွန်တော်ကိုအင်တာဗျူးပေးနေကြဂျွန်ဆန်ဒီအမေရိကန်ပြည်ထောင်စုကစတင်ဆန်သူတို့ကနောက်ဖွဲ့ဒုတိယအကြီးကြီးအခုလိုပြောထားတယ်ခင်ဗျ။ဟု
တ်ကဲ့
I don't think the Chinese investor, especially the SPIC, the Chinese investor on the Mekong project has forgotten about
this. This is the main thing that you need to know about this. At the same time, the SPIC company, they don't need to know about this. They don't need to know about this. They don't need to know about this. At the same time, the Chinese investor is not going to be able to do this. They don't need to know about 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 this.ပတ်သက်ပြီးတော့နှစ်ဖက်အစိုးရတွေကဒါကိုလုံးဝစွန့်ပစ်လိုက်ပြီးလို့ကြေညာပြီးတော့စိုက်ထုတ်ပြီးအရင်းအီးတွေကိစ္စကိုလည်းအပြီးတိုင်းမဖြေရှင်းနိုင်သေးသမျှဒီပြဿနာရှိနေဦးမှာဖြစ်ပါတယ်ရှင
်။ဥပဒေတော့နောက်ပြီးတော့ကျွန်တော်အရေးကြီးတဲ့တစ်ခါပြည်တွင်းညီညာရေးအလားလားဒီကိစ္စမှာလည်းပဲတရုတ်ရဲ့ပြောကကအတော်လေးဖုံးမှုလို့ပြောပါလိမ့်မယ
်။
အထူးသဖြင့် NCA လို့ခေါ်တဲ့ပြည်လုံးရောပြည်ရသဘောတူညီချက်ကိုတောင်ပိုင်းအဖွဲ့တွေကအကြံပြင်းလက်ခံကြပြီးလက်မှတ်ထိုးရပြီလို့ပြောရမယ်။မြောက်ပိုင်းအဖွဲ့တော်တော်များများကလက်မှတ်မထိုးကြသေးပါဘူး။အကြောင်းမျိုးကြောင့
်
ဒီအဖွဲ့ကအကုန်လုံးတရုတ်နဲ့နှိစက်နေပါတယ်။ဆိုတော့ဒီညမှာတလောတုန်းကတော့တရုတ်ကတွန်းပို့လိုက်ရင်ဒီလူတွေကဒီမြန်မာအနာပိုင်းနဲ့သွားတွေ့တာရှိရဲ့နောက်နေသွားတယ်။နောက်ဆုံးကျင်လို့သိခဲ့ရတာကတော့ဒီရင်ကမြန်မာစစ်တပ်ကလုံအောင်အစီအမံမပြုတဲ့အဖွဲ့သုံးဖွဲ့ TNL တောင်းပလံရဲ့ AA ရခိုင်ရဲ့နောက်ကိုကန် MNDA သူတို့သုံးဖွဲ့ကိုမြန်မာအစိုးရဖွဲ့စည်းပေးထားတဲ့ညီညာရေးအကျိုးဆောင်ဖွဲ့နဲ့သွားပြီးတွေ့ခဲ့ပါတယ
်။
အဲ့တွေ့ပြီးလို့မကြခင်မှာပဲအခုရဲ့ပိုက်မှာပဲမြန်မာစစ်တပ်ကလည်းဒီအဖွဲ့တွေနဲ့စီအပြစ်ခတ်ကိုတစ်ဖက်သက်လေလာတင်တယ်လေလာတော့ရဆိုင်ထားမယ်လို့ကြီးညာတာတွေ့ရပါတယ
်ဟုတ်ကဲ့ခင်ဗျအဲ့ဒါကတော့တရင်ကောင်းပေါ့နော်ဒါပေမဲ့လည်းပြည်တွင်းမှာကတို့နေမီတွေခွဲပြီးတော့နောက်ပိုင်းမှာတစ်ဖွဲ့ချင်းစီဟိုဟိုတွေ့ဆုံဆွေးနွေးမယ်လို့ပြောတာကြီးတော့ရှိတယ်ဒါပေမဲ့ဟိုဒီစစ်ပေးစစ်ဆောင်ပြဿနာတွေကတော့ဆက်ရှိနေသေးတယ်ခင်ဗျဒီကျွန်တော်တို့ဒီစစ်တပ်ကပြောတယ်အပြစ်ခတ်ရက်ဆဲထားမယ်ကာလအကြောင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သတင်းပေးပို့ထားတာလည်းရှိတယ်ကျွန်တော်ကဟိုရန်ကုန်သတင်းတော့ပေါ့နော်အဲ့ဒါလေးတည်းတစ်ချက်လောက်ကျွန်တော်ကြည့်အောင်
ဟုတ်ကဲ့ကြည့်အောင်
တော်တော်အနေဖြင့် ရောက်ပိုင်းလဲစစ်တာလာတဲ့ပြည်အရှိမြောက်ပိုင်းစစ်တာလာတဲ့ပြည်အရှိပိုင်းလဲစစ်တာလာတဲ့ပြည်အရှိအလယ်ပိုင်းလဲစစ်တာလာတဲ့ပြည်နဲ့သတိရဒေသတိုင်းစစ်တာလာတဲ့ပြည်များရှိ NCA လက်ပိုက်ကြီးတို့ရာကြားရှိနေသေးသောဒိုင်ယလာတဲ့ပိုင်းအဖွဲ့စီများအားလုံးနဲ့ဒီကတဲ့ကလူရစရိတွေဖွဲ့ဖွဲ့ရလာဒီနိုင်ငံတွေဖွဲ့ရတို့အမှုယူဆပါတယ်အဖိုက်တော့သမရောင်းနေဖြင့်မြေတို့ဒီနိုင်ငံတွေများပြုလုပ်နိုင်ရ2018ခုနှစ်ဒီဇင်ဘာလ21ရက်မှာ2019ခုနှစ်ဒီဒီလ30ရက်ထိစစ်စင်ရေးနေမြေလိုက်စီရေးဆိုင်ရာလှုပ်ရှားမှုများအားလုံးကိုရပ်ဆိုင်ပေးပါတယ်
အဲ့တော့ဥကြောစနာရေတကယ်တမ်းကကြတော့ဒီပြည်တွင်းငြိမ်းချမ်းရေးဆိုတဲ့နေရာမှာအဲတရုတ်ရဲ့ဟိုလွှမ်းမိုးမှုတရုတ်ရဲ့တိုက်တွန်းမှုတွေတပါတာတော့မှန်တာပေါ့လေဒါပေမဲ့လည်းတကယ်တမ်းကတော့တမတော်နဲ့ဒီ EAO လို့သူတို့အထူကောက်ခေါ်ကြတဲ့ဟိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တိတိဆိုင်ဆိုင်စကားပြောပြီးညှိနှိုင်းနိုင်မှာပဲဖြစ်မယ်ဆိုတဲ့ပုံစံမျိုးကျွန်တော်တို့တွေ့ရတာပေါ့နော
်ဟုတ်ကဲ့ဒါတော့အမှန်ပါပဲ2018အတွင်းမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေကိုပြောမယ်ဆိုရင်တော့တို့တမှုအကြီးကြီးမဟုတ်ပေမဲ့ဆွေးဥတာမဖြစ်ခဲ့ပါဘူး2018အတွင်းစီးပွားရေးဖုံဖြူမှုဟာပြည်တွင်းသတင်းထုတ်လုပ်မှုစုစုပေါင်းနဲ့တန်ဖိုးဟာ 6.8 ရာခိုင်နှုန်းတိုးတက်ခဲ့လို့ကမ္ဘာ့ဘဏ်တို့ကစဉ်းစားအရာပြတ်ထားပါတယ်အခုလာမယ့် 2019 ခုနှစ်အတွင်းမှာ 6.2 အထိရှိနိုင်တယ်ဆိုတော့အရင်ကမမီတော့လည်းပဲပြင်းထန်ကျဆင်းသွားတယ်ဆိုတော့မတွေ့ရပါဘူးဒါကတော့ကောင်းတဲ့အချက်တစ်ခုလို့ပြောမှာဖြစ်ပါတယ်
တစ်ဖက်ထောက်ပြောရမယ်ဆိုလို့ရှိရင်တော့ဒီကိန်းကရန်နေရစာလို့ရှိရင်ဒီပြည်တွင်းမှာပြည်သူလူထုကြားမှာကုန်စည်နှုန်းနောက်ပြီးတော့ဒီငွေကြေးဖောင်းပွားမှုအနေထားပေါ့နော်အဲ့ဒါအပြင်ကိုကျွန်တော်တို့ဒီနှစ်ကုန်ပိုင်းအတွင်းမှာပဲထူးထူးခြားဖြစ်လာခဲ့တဲ့ဒီငွေစက်ကူပေါ
်ငွေ
တူးကိစ္စငွေပမာငွေကြက်ငွေဈေးနှုန်းကျဆင်းတဲ့ကိစ္စအဲ့ဒါတွေကလည်းတော်တော်လေးတော့ရိုက်ခတ်မှုရှိတယ်ဆိုတော့ဦးကျော်စနာပြောသလိုကိန်းကနန်းနေအရာကတော့နည်းနည်းလေးတော့အားတက်စရာရှိတယ်ဒါပေမဲ့လက်တွေ့အမြင်မှာပြည်သူတွေကလို့ဘယ်လိုခံစားရသလဲဆိုတာကတော့ဒါပြည်သူတွေအနေနဲ့ပဲကြည့်ရမှာပဲလေဟုတ်တယ်မလား
နောက်တစ်ခုကငွေစက်ကူအတူတူပါတော့အေးအေးမကြာပြည်တိုင်းနဲ့ဆိုင်မဲ့ထင်ပါတယ်အဲ့ဒါကအထွေထွေအုပ်ချုပ်ရေးပိုင်းမှာလည်းပဲကျွန်တော်နောက်ဆုံးတိုးတက်မှုသတင်းအနေနဲ့ပြောမှာဆိုအဲ့ဒီမှာလည်းတစ်ချက်ကြားခဲ့ရပါသေးတယ်အဲ့ဒါဘာလဲဆိုတော့ထွေထွေအုပ်ချုပ်ရေးဦးစီးဌာနထွေအုပ်ကိုအရင်တုန်းကလိုစစ်တပ်ခန့်ပြည်တိုင်းဝန်ကြီးလက်အောက်မှာမထားဘဲနဲ့အရသာနိုင်ငံတော်သမ္မတရဲ့လက်အောက်ကိုပြောင်းရွှေ့မယ်ဆိုပြီးတော့ကြေညာချက်လည်းထွက်လာပါတယ်ဒါလည်းပဲ2016ခုနှစ်ကတည်းက NLD အစိုးရတက်လာကတည်းကကြည့်မယ်ဆိုရင် NLD အစိုးရအတွက်အဓိကအောင်မြင်မှုတစ်ခုလို့ပြောရင်ရမယ်ထင်ပါတယ
်ဟုတ်ပါတယ်ခင်ဗျဟုတ်ကဲ့
ဒါပေမဲ့လည်းအောင်မြင်မှုကဘယ်လောက်ထိဆက်လက်တရှိခံမလဲဆိုတာကတော့ဒါကျွန်တော်ဘယ်လိုပြောကြမလဲcautious optimism ပေါ့ဗျာသတိနဲ့စောင့်ကြည့်ရမယ့်အခြေအနေပေါ့ခင်ဗျာဟုတ်တယ်
ဟုတ်ကဲ့အားလုံးအတွက်ကတော့2019ကိုတော့ကျွန်တော်တို့အကောင့်ဘက်ကိုလာမယ့်အလားအလာတွေပဲဖြစ်ပါစေလို့ဆုတောင်းအောင်ပါခင်ဗျာနော
်ဟုတ်ကဲ့ကျေးဇူးနာဆင်အပိကရရဲ့ပရိသတ်များအားလုံးအထူးကျေးဇူးတင်ပါခင်ဗျာ2019ခုနှစ်အတွင်းမှာလူရင်းဆန္ဒအဝါအဝါပြည့်စုံကြပါစေတိုင်းပြည်ငြိမ်းချမ်းတိုးတက်ပါစေခင်ဗျာ
မင်္ဂလာပါခင်ဗျာမင်္ဂလာနှစ်သစ်ဖြစ်ပါစေခင်ဗျာကျေးဇူးတင်ပါတယ်
ပြည်ဝင်အမေရိကန်တန်မြန်မာပိုင်းရဲ့ဇန်နဝါရီလ2ရက်ဗိုလ်တဖူးနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့အတန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနာယူဝက်စီစဉ်မှာတော့အင်္ဂါညတရက်လေးလိုင်းဆွေးနွေးချက်ကိုထပ်ပြီးတော့နားဆင်အောင်မှာဖြစ်ပါတယ်။အခုပေးနေတဲ့ထုတ်လွှင့်ပေးနေတဲ့စီစဉ်အစားဆုံးကိုမနက်7:00ကနေ9:00အထိပြန်ပြီးတော့ထုတ်လွှင့်ပေးမှာပါခင်ဗျာ
။ VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ကျမရှင်နာကြပါသည်ခင်ဗျာဗီယိုအမေရိကန်တန်မြန်မာပိုင်းက2019ခုနှစ်ဇန်နဝါရီလ2ရက်ပို့တဖူးနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ဒီစီစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ3040 48အပြင်လိုင်းလက်မီတာ190 kHz 1505ကနေပြီးတိုးချဲ့ထုတ်လွှင့်ပေးနေသလို VOA ရဲ့ Facebook စာမျက်နှာမှာလည်းအချိန်နဲ့တပြေးညီဖမ်းယူနားဆင်လို့ရပါတယ်အခုဒုတိယပိုင်းကြားရမယ့်အထက်ဆိုရင်
လာမယ့်မတ်လ2019မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လူခွေးကောင်စီမှဆွေးနွေးမှုကတော့ပို့ပြီးတော့အားကောင်းမယ်ပို့ပြီးတော့ပြင်းထန်မယ်လို့ယူဆတယ်ဗျ
2019ဟာရေကောက်ကိုအကျိုးကာလဖြစ်တယ်
အဲ့ဒါကတော့2019ခုနှစ်တွင်မြန်မာနိုင်ငံဘာတွေကြုံလာရနိုင်မလဲဆိုတော့ခမ်းမန်းချက်တွေကိုဆွေးနွေးထားတဲ့အင်္ဂါညတရိုက်လေးလိုင်းစီစဉ်မှာမကြခင်နားဆင်ရဖို့ရှိပါတယ်အမေရိကန်အီရန်အသုံးနှုန်းကိုလည်းကြားဖို့ရှိပါတယ်ခင်ဗျာတော်ရရှိမြတ်ခင်ဗျာကျွန်တော်တို့ VOA မြန်မာပိုင်းရဲ့ဝိုင်းတော်သားတူဆုံးရှုံးသွားတဲ့အကြောင်းစိတ်မကောင်းစွာပဲပြောပြရစီကျွန်တော်တို့ရဲ့လုပ်ဖော်ကိုင်ဘက်တူဖြစ်တဲ့ VOA မြန်မာပိုင်းတန်လွင့်ဌာနအမှုတန်းဦးဆံမွေဟာဇန်နဝါရီလ1ရက်အင်္ဂါနေ့ဝါရှင်တန်စံတော်ချိန်နေ့လယ်3:15မိနစ်တုန်းကအမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်ဆဘာဘန်ဆေးရုံမှာ96ပါးယောဂါနဲ့ကွယ်လွန်သွားခဲ့ပါတယ်ဦးဆံမွေဟာ2010ခုနှစ်ဒီဇင်ဘာလကစပြီး VOA မြန်မာပိုင်းမှာတာဝန်ထမ်းဆောင်ခဲ့ပါတယ် VOA မတိုင်ခင် AFP သတင်းဌာနInter News နဲ့ Radio Free Asia ဌာနတို့အတွက်ထိုင်းနိုင်ငံမှာခြေဆက်ပြီးတော့တာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်။ပြည်ပရောက်မြန်မာသတင်းသမဂ BMA ရဲ့အတွင်းရေးမှူးအဖြစ်လဲတာဝန်ယူခဲ့တဲ့သူပါ။သူမှာဇနီးဒေါ်သိန်းကီထိုင်းနဲ့သမီးဖြစ်သူဒေါက်တာထူးတင်ဝေ၊သားဖြစ်သူကိုတန့်သူဝေနဲ့ဆိုင်မွန်ဆမ်မိုဝေတို့ကြံရိုက်ခဲ့ပါတယ်။အခုတော့နိုင်ငံတကာသတင်းမီဒီယာတွေမှာတွေ့ရတဲ့မြန်မာပြည်ဆိုင်ရာဖော်ပြချက်တွေကတချို့ကိုကောက်နှုတ်ပြီးတော့မူရင်းအပုံပြက်ကျွန်တော်နဲ့မတ်အင်ဂျင်နိုင်တင်ပြပါမယ်ခင်ဗျာ။ရိုဟင်ဂျာမွတ်စလင်ဒုက္ခသည်9သိန်းကိုတူရကီနိုင်ငံကအကူအညီတွေပေးနိုင်ခဲ့ပြီဆိုတဲ့ဆောင်းပါးကိုတူရကီနိုင်ငံထုတ် Daily Shabat သတင်းမှာဇန်နဝါရီလ1ရက်နေ့ကဖော်ပြထားပါတယ်။တစ်နှစ်တွင်းမှာအစားအစာတန်ချိန်2000ကျော်ကိုရိုဟင်ဂျာဒုက္ခသည်တွေအတွက်တူရကီနိုင်ငံကပေးပို့နိုင်ခဲ့ပြီးဒုက္ခသည်36000ခွဲကိုအခမဲ့ဆေးကုသမှုပေးခဲ့တဲ့အပြင်လူဦးရေ3သိန်းကျော်ကိုလည်းစိတ်ကျမ်းမာရေးကုသမှုတွေလုပ်ပေးနိုင်ခဲ့ပါတယ်။မြန်မာလူမျိုးရေးတပ်ဖွဲ့တွေကရိုဟင်ဂျာတွေကိုနှိမ်နှင်းခဲ့တာဟာ ethnic cleansing လို့ခေါ်တဲ့လူမျိုးနွယ်စုလိုက်ရှင်းလင်းဖယ်ရှားမှုလို့ကုလသမဂ္ဂကပြောထားပါတယ်။ရိုဟင်ဂျာတွေအထူးဒုက္ခရောက်တဲ့ကိစ္စနဲ့ပတ်သက်ပြီးသူတို့အရေးကိုကူညီကြဖို့ဖိအားပေးပြောဆိုနေကြတဲ့နိုင်ငံတွေထဲမှာတူရကီနိုင်ငံကအမြဲတမ်းပါဝင်နေခဲ့တာပါ။ AFAD လို့ခေါ်တဲ့တူရကီနိုင်ငံရဲ့ဘေးဒုက္ခဆိုင်ရာအရေးပေါ်ကူညီပေးရေးအဖွဲ့လာဂျန်နီဖွဲ့တို့ကလည်းရိုဟင်ဂျာဒုက္ခသည်တွေအတွက်အကူအညီတွေပေးနေပါတယ်။ဘင်္ဂလားဒေ့ရှ်နယ်စပ်မှာဒုက္ခသည်တွေအတွက်နေစရာတဲပေါင်း4သိန်းလောက်ကိုတိစောက်ပေးခဲ့ပြီးတောက်တုံးကြီးဖြန့်ဖြူးမှုတွေလည်းဒုက္ခသည်စခန်းတွေအတွက်မှလုပ်ပေးခဲ့ပါတယ်။ AFAD အဖွဲ့ရဲ့အကူအညီမှုတွေထဲမှာအရေးပါဆုံးကိစ္စတစ်ခုကတော့2019ခုနှစ်ရခိုင်ပြည်နယ်မြောက်ပိုင်းကတိုက်ခိုက်မှုတွေအတွင်းအရမပြုကျင့်ခံခဲ့ရသူအမျိုးသမီးတွေအတွက်စိတ်ပိုင်းဆိုင်ရာကျန်းမာရေးပြုစုကုသမှုတွေလုပ်ပေးနိုင်ခဲ့တာပဲဖြစ်ပါတယ်။တနည်းအတွင်းမှာရိုဟင်ဂျာမွတ်စလင်ဒုက္ခသည်ပေါင်းတသိန်း6500ကိုဆေးဝါးကုသမှုတွေနဲ့ခွဲစိတ်မှုတွေလည်းလုပ်ပေးနိုင်ခဲ့ပါတယ်လို့တူရကီနိုင်ငံထုတ် Daily Shabat သတင်းမှာဇန်နဝါရီလ1ရက်နေ့ကဖော်ပြထားပါတယ်
။ရန်ကုန်မြို့ကဒုက္ခတာတရိတ်ဆန်ပြုစုစောက်ရှောက်ရေးဂီဟာတစ်ခုအကြောင်းတရုတ်အစိုးရပိုင်ဆွင်ဟာသတင်းမှာဒီဇင်ဘာလ31ရက်နေ့ကဖော်ပြထားပါတယ်။ရုပ်ပိုင်းစိတ်ပိုင်းထိခိုက်ဒဏ်ရာရထားတဲ့တရိတ်ဆန်တွေယာနဲ့ချီပြီးပြုစုစောက်ရှောက်ပေးနေတဲ့ရွှေနှလုံးသားဆိုတဲ့တရိတ်ဆန်ကဲတင်စောင့်ရှောက်ရေးဂီဟာဟာရန်ကုန်မြို့ရဲ့စင်ချေပုံမင်္ဂလာတုံမြို့နယ်မှာရှိပါတယ်။ဒီဂီဟာကို2014ခုနှစ်မှာဒေါ်နှင်းစီမြင့်ကစတင်ထူထောင်ခဲ့တာပါ။မျက်မမြင်နားမကြားအောက်တပိုင်းသေစတဲ့ဒုက္ခိတတရိတ်ဆန်တွေရွှေနှလုံးသားဂီဟာမှာရှိနေပြီးသူတို့အတွက်ကူညီစောင့်ရှောက်မှုတွေကိုပေးတဲ့ဝန်ထမ်းပေါင်းကအခုဆိုတဒါဇင်ကျော်ရှိနေပါပြီ။ဒေါ်နှင်းစီမြင့်ကတရိတ်ဆန်ချစ်သူတဦးဖြစ်ပြီးအထူးသဖြင့်ခွေးကိုချစ်တဲ့သူပါသူနဲ့သူ့ဝန်တန်းတွေကရန်ကုန်မြို့တဝိုက်လှည့်လည်ပြီးခွေးတွေကိုကာကွယ်ဆေးထိုးတာတွေနဲ့တခြားပြုစုစောက်ရှောက်မှုတွေကိုလည်းလုပ်ပေးနေပါတယ်ရွှေနှလုံးသားခေယာမှာရှိနေတဲ့တရိတ်ဆန်တွေကဒုက္ခိတဖြစ်နေကြတာတွေဒီမကပဲပိုင်ရှင်မဲ့တရိတ်ဆန်တွေလည်းပါပါတယ်အခုဆိုရွှေနှလုံးသားမှာဒုက္ခိတတရိတ်ဆန်တွေတိုးချဲ့ထားနိုင်ဖို့နေရာနဲ့ဗန္နာရေးအခက်ကြုံနေပြီး တရိတ်ဆန်ချစ်သူတွေအနေနဲ့သူတို့ဂီဟာကတရိတ်ဆန်တွေကိုမွေးစားနိုင်တဲ့အစီအစဉ်တစ်ခုလည်းလုပ်ထားပါတယ်။ဒီအစီအစဉ်ကတော့ကိုမွေးစားခြင်းနဲ့တရိတ်ဆန်တွေအတွက်လှဆင်ငွေကြေးထောက်ပံ့မှုလုပ်ပေးရတာပါ။တရိတ်ဆန်တွေကိုအိမ်ကိုခေါ်သွားခွင့်တော့မပြုပါဘူး။ဘာကြောင့်လဲဆိုတော့အိမ်ကိုခေါ်ပြီးမွေးစားသူတွေကနောက်ပိုင်းမှာစွန့်ပစ်ကြတာတွေရှိလို့တရိတ်ဆန်တွေလမ်းပေါ်ပြဲရောက်တဲ့အဖြစ်ကြုံရတာကြောင့်ထောက်ပံ့ခြင်းတသက်လက်ခံတဲ့အစီအစဉ်လုပ်ထားတာပါ။လောလောဆယ်ရွှေနှလုံးသားဂီဟာမှာခွေးတွေအပြင်ကြောင်းအကောင်တရားကျော်၊နွားလေးကောင်ဝက်ဆလေးကောင်မြောက်တကောင်နဲ့ရုံတကောင်ကိုကူညီဆောက်ရှောက်ပေးနေတဲ့အကြောင်းစင်ဟွာသတင်းမှာဖော်ပြထားပါတယ်ရှင်
။အခုတော့မနက်ခင်းတိုင်းဒေါ်လာလာတန်တင်ဆက်ပေးနေတဲ့ American Indian အသုံးနှုန်းစီစဉ်လျှောက်ပါပြီခင်ဗျာ
။ဒီကနေ့မင်းတင်ပြမယ် Idiom အသုံးက
Break a leg
ဖြစ်ပါတယ်။စာလုံးပေါင်းကBREAK break ကချိုးတာ A ကတခုတချောင်း LEG leg ကခြေတော့ဆိုတော့စကွိုက်ခွင့်ရဲ့ဓာတ်ရိုက်ဒီဘယ်ကတော့ခြေတချောင်းကိုကျိုးအောင်လုပ်တာပေါ့ ADM ဆိုတဲ့တဝိုက်ဒီဘယ်ကိုမရှင်းပြမီဒီအသုံးဆင်းတက်လာတဲ့နောက်ချောင်းကိုအနည်းငယ်ရှင်းပြပါစီရှေးခေတ်ကပြဿနာသဘင်လောကမှာအယူရှိခဲ့တာကဇမကာမီအနုပညာသည်တွေကိုပွဲအောင်အောင်မြင်မြင်ကနိုင်လေအောင်အရှင်ပြပါစေလို့ဆုမွန်ကောင်းတောင်းပေးလို့ရင်အယူသီးမှုတစ်ခုကပြောင်းပြန်ဆုတောင်းပေးဖို့ပဲဖြစ်ပါလေ။ဥပမာ break a leg ခြေတော့ကျိုးပါစေလို့ဆုတောင်းပေးခြင်းအပြင်ပြောင်းပြန်သဘောအဓိပ္ပာယ်ယူပြီးဒီပွဲကမဲ့လူကိုကန့်ကောက်ပါစေအောင်မြင်ပါစေလို့ဆုတောင်းပေးရရောက်တယ်လို့ရှိခဲ့တဲ့အယူဖြစ်ပါလေ။တတိယတော့အောင်မြင်ပါစေအရှင်ပြပါစေလို့ပြောခဲ့ရင်တော့ပွဲကရမှာပြောင်းပြန်ဖြစ်ပြီးအရှင်မပြေဖြစ်တဲ့အယူရှိပါလေ။ဒါကြောင့်မလို့ break a leg လို့တူဦးကပြောလာတယ်ဆိုရင် idiom ဆိုရဲတဝိုက်ဒီဘေကတော့ကိုကိုကန့်ကောက်ပါစေအဆင်ပြေပါစေလို့ပြောတယ်ဆိုတာကိုနားလေသဘောပေါက်ပြီးကျေးဇူးတရားမှာဖြစ်တယ်ဆိုတာကိုနားလေသိချင်ပါတယ်ဒီနေ့အဖြစ်တော့အင်္ဂလိပ်လို break a leg က good luck ကိုဆိုပါတယ်ဒီသုံးနှစ်ပတ်သက်လို့ George ကပြတဲ့ဥမာကတော့
It's important for our first performance tonight to be a successSo, break a leg, everybody.
ဒီညကမဲ့ပွဲကကျွန်တော်တို့ရဲ့ပထမအဦးဆုံးပွဲဆိုတော့အောင်မြင်ဖို့အရေးကြီးတယ်။ဒါကြောင့်မို့လို့အားလုံးအဆင်ပြေပါစေ၊ကန့်ကောက်ပါစေလို့ဆုတောင်းပါတယ်လို့ကြေပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ It's important for our first performance tonight to be a success. So, break a leg, everybody.
ကိုယ်ကန်ကောက်ပါစေအဆင်ပြေပါစေလို့ပြောတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
break a leg
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အခုတော့မနေ့ကညာပိုင်းအင်္ဂါညဘဲလီလိုင်းစီစဉ်ထုတ်လွှင့်ချက်ကိုသတို့ရှင်များထပ်မံနားဆင်ရအောင်ကိုသားညမှုကစီစဉ်တင်ဆက်ပေးပါလိမ့်မယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညချမ်းတိုက်ရိုက်လေးလဲအစီအစဉ်ကနေပြီးတော့ကြိုဆိုပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့တူတူပြောရရင်တော့2019မျှော်လင့်ချက်နဲ့တိုက်ရိုက်လေးလဲအစီအစဉ်မှာဒီလာမယ့်ဇန်နဝါရီလ10ရက်နေ့ဒီအင်္ဂါနေ့တိကျမှာခင်ဗျာဒီနေ့အင်္ဂါနေ့ဇန်နဝါရီလ10ရက်နေ့ဟာဆိုလို့ရှိရင်2018ကုန်ဆုံးပြီးတော့2019ရဲ့ဝင်လာပြီဖြစ်ပါတယ်ဒါကြောင့်ဒီနေ့မှာပုံမှန်တက်ဆက်နေကြကျွန်တော်ဒီတိုက်လီလိုက်စီစဉ်မှာ2019ခုနှစ်မြန်မာနိုင်ငံအတွက်မျှော်လင့်ချက်တွေစင်ခေါ်ချက်တွေချင်းချောက်မှုတွေနဲ့လာလာကောင်းတွေဘာလဲဖြစ်မလဲသုံးသပ်ဆွေးနွေးဖို့ပါအဓိကပါဝင်ဆွေးနွေးပြဖို့ကျွန်တော်ပုဂ္ဂိုလ်3ဖိတ်ခေါ်ထားပါတယ်ပထမတူကတော့ဦးသိန်းတန်းဦးပါဦးသိန်းတန်းဦးကတော့လူခွင့်ရှင့်နေကြီးဖြစ်ပါတယ်ဒီရှင့်နေကွန်ရက်ကလည်းဖြစ်ပါတယ်နောက်တူကတော့ Equality မြန်မာလူခွင့်ရေးဦးဆောင်တက်ကြွလှူရှာသူဖြစ်တဲ့ဦးအောင်မျိုးမင်းဖြစ်ပါတယ်နောက်တူကတော့ဒီအနုပညာသမားပါဂီတာကိုနိုင်စောပါသူဟာစာရေးတဲ့စာရေးဆရာတူဦးလည်းဖြစ်ပါတယ်အဲ့တော့လက်တလုံးမှာတော့ကျွန်တော်ဒီလိုင်းပေါ်မှာ2ဦးရောက်နေပါလေကိုနိုင်စောကတော့ဖုန်းခေါ်လို့မရသေးပါဘူးခင်ဗျာအဲ့တော့အရင်ဆုံးကျွန်တော်ကိုအောင်မျိုးမင်းကိုဖိတ်ခေါ်ချင်ပါလေခင်ဗျာကိုအောင်မျိုးမင်းကြီးကျွန်တော်ဒီလူခွေင်းနဲ့ပတ်သက်လို့အဓိကမေးချင်ပါလေခင်ဗျာပြောမယ်ဆိုရင်တော့ပြီးခဲ့တဲ့နှစ်ကာလအတွင်းမှာမြန်မာနိုင်ငံလူခွေင်းနဲ့ပတ်သက်လို့နိုင်ငံတကာကအတော်လေးဝေဖန်တာတွေခံခဲ့ရတယ်ဆိုလိုတာကရခိုင်ပြည်နယ်ရေးကိစ္စမှာကောမီဒီယာနဲ့ပတ်သက်လို့သတင်းလွတ်လပ်ခွင့်နဲ့ပတ်သက်လို့ရောနောက်တခြားအမျိုးသမီးကိစ္စတွေပါပါပါတယ်ခုနတက်ငယ်မတင်းဘူးပါတော့အဲ့တော့အခုဒီလာမယ့်နှစ်မှာ2019နှစ်မှာကော်မျိုးမင်းအနေနဲ့အရင်ဆုံးကျွန်တော်တို့အပြုသဘောမပြောခင်တော့ကြုံရနိုင်တဲ့အခက်အခဲတွေစိန်ခေါ်ချက်တွေလူခွင့်နဲ့ပတ်သက်လို့ဘာတွေများမြင်ထားပါလဲခင်ဗျာ
ကျွန်တော်တို့မြန်မာနိုင်ငံ2018အတွင်းမှာတော့မြန်မာနိုင်ငံအတွင်းရဲ့လူခွင့်အခြေအနေကတစ်ကပါလုံးကအာရုံစိုက်တဲ့အခြေအနေကိုရောက်ရှိခဲ့တယ် အဲ့ဒါနဲ့ပတ်သက်လို့ကျွန်တော်တို့ဟိုကောင်းမွန်တဲ့ဖြည့်ဆင်းချက်တွေခြိလန်းတဲ့တွေကျွန်တော်မတွေ့ခဲ့ကြဘူးဒါကြောင့်မို့2019ခုနှစ်ကတော့လူခွေနဲ့ပတ်သက်ပြီးတော့ထပ်မံပြီးတော့ဖြစ်တည်မှုတွေဝေဖန်မှုတွေအရေးယူမှုတွေဆက်လက်ပြီးတော့ရင်ဆိုင်သွားနိုင်တဲ့အခြေအနေမျိုးရှိပါတယ်အထက်သဖြင့်ကျွန်တော်တို့ဒီကုလသမဂ္ဂရဲ့စိတ်ဝင်စားမှုနဲ့ကုလသမဂ္ဂပါဝင်သောနိုင်ငံတွေရဲ့စိတ်ဝင်စားမှုဟာအရန်ကိုမြင့်လာခဲ့ကြတယ်အထွေထွေမီလာခံလူခွေကောင်စီတွေမကဘဲနဲ့လုံခြုံရေးကောင်စီတွေတက်လာပြီးတော့မြန်မာနိုင်ငံကိုအရေးယူဖို့အတွက်ဒီပေါင်းစုံပတ်ပေါင်းစုံကကြိုးစားနေတာရှိတယ်ဒါကြောင့်မလို့လာမယ့်မတ်လ2019မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လူခွေးကောင်စီမှဆွေးနွေးမှုကတော့ပို့ပြီးတော့အားကောင်းမယ်ပို့ပြီးတော့ပြင်းထန်မယ်လို့ယူဆတယ်ဗျ။ဒါကြောင့်လဲဆိုတော့ဒီလုံကဝေဖန်ထားခဲ့တဲ့အချက်တွေကိုကောက်ကောက်ပုံပြန်လဲဖြေရှင်းမှုတွေမရှိသေးဘူး။လူခွေးဆိုင်ရာအထူးဆုံးတဲ့စစ်ဆေးအရာရှိကိုလည်းအခုချိန်ထိပြည်ဝင်ခွင့်ပြန်မပေးသေးဘူး။နောက်တစ်ခါမှကျွန်တော်တို့ဒီရခိုင်ပြည်နယ်မှာဖြစ်နေတဲ့ကိစ္စတွေပြန်လဲပြီးတော့ဝင်ရောက်လာဖို့ကိစ္စတွေပြန်လဲပြီးတော့ပေါင်းစီရေလှုပ်ဆောင်တဲ့ကိစ္စမျိုးတွေမှာတိတိကျကျအောင်မလှုပ်ဆောင်တဲ့အတွက်ဒီအကြောင်းအရာနဲ့ပတ်သက်လို့ကတော့မြမကြီးကကဘာမှာပို့ပြီးတော့ဆွေးနွေးစရာဖြစ်လာမယ်။နောက်တစ်ခုကတော့ကျွန်တော်တို့ပြည်တွင်းဥပဒေပိုင်းမှာပါ။ပြည်တွင်းဥပဒေပိုင်းမှာဆိုရင်ကျွန်တော်တို့2018မှာကလေးသူငယ်ဆိုင်ရာခွင့်ရေးကောအမျိုးသမီးပေါ်မှာအကြမ်းဖက်မှုဆိုင်ရာတားဆီးရေးဥပဒေတွေကိုရေးဆွဲဖို့လှုပ်ဆောင်ခဲ့တယ်။ကလေးသူငယ်ဆိုင်ရာခွင့်ရေးဥပဒေကတော့အခုဆိုရင်ကျွန်တော်ပြည်သူ့လွတ်တော်ကိုကျွန်တော်တို့ရောက်ပြီးတော့အမျိုးသားလွတ်တော်မှာဆွေးနွေးဖို့အတွက်ဒါလေးကတော့ကျွန်တော်လမ်းကြောင်းတစ်ခုဒါပေမဲ့အမျိုးသမီးနဲ့ပတ်သက်တဲ့ဥပဒေကအခုချိန်ထိပေါ်လောနဲ့မျောနေတုံးပဲအဲ့တော့ဒီလိုမျိုးကိစ္စတွေမရှိတဲ့အတွက်ကြောင့်မလို့အမျိုးသမီးပေါ်အကြမ်းဖက်မှုထိတိယမကာကွယ်ပေးနိုင်တာတွေတငယ်ပဒိနဲ့ပတ်သက်ပြီးတော့တားဆီးမှုလောက်ဆောင်တဲ့ချိန်မှာအားနေတာတွေနောက်တစ်ခါအမျိုးသမီးနဲ့ပတ်သက်လာလို့ရှိရင်ကျွန်တော်တို့တဘောပေါက်နားလည်မှုတွေအရန်နေတဲ့အတွက်ဥပဒေကိုဆွေးနွေးသည့်တိုင်အောင်တကယ်တမ်းအမျိုးသမီးတွေပေါ်မှာအကြမ်းဖက်မှုမျိုးစုံကိုကာပါလုပ်နိုင်မှုအတွက်ပါဝင်ပြီးတော့တားဆီးနိုင်မှုအတွက်စိန်ခေါ်မှုအများကြီးကြုံတွေ့ရမယ်နှစ်လို့ကျွန်တော်ကြိုတင်ပြီးတော့ပြောချင်ပါတယ်
နောက်တစ်ခုကလူခွင့်ပညာပေးမှုပါကော်မျိုးမင်းကလူခွင့်ပညာပေးမှုနဲ့ပတ်သက်လို့ဒီလူလူကြားထဲမှာလုပ်နေတဲ့ခါကျတော့ဒီအများပြည်သူကြားထဲမှာလူခွင့်နဲ့ပတ်သက်လို့ awareness ပေါ့နော်ဒီပညာရမှုအသိပညာသိမှုပေါ့ဒါနဲ့ပတ်သက်လို့ပြောမယ်ဆိုရင်စိန်ခေါ်ချက်တွေဘာမျိုးတွေကြုံနေရပါလဲ
စိန်ခေါ်မှုကတော့အရင်ဆုံးကလူခွင့်ပညာပေးမှုကိုဒီစေဆိုရလက်ထက်မှာလုံးဝပိတ်ပင်ခဲ့တယ်အခုအရက်သားဆိုရလက်ထက်မှာတော့လူခွင့်ရင်းနဲ့ပတ်သက်ပြီးတော့ပညာပေးမှုကိုတစုံတရာအတိုင်းအတာထိတော့ခွင့်ပြုတယ်ဒါပေမဲ့ကျွန်တော်ရင်ဆိုင်နေရတာလူခွင့်ရင်းကိုလို့တလို့အတိတ်ပဲဖွင့်ပြီးတော့လူခွင့်ရင်းကိုပုံမှန်မုံတီးအောင်လှုပ်ဆောင်နေတဲ့ဝါဒဖြန့်လူခွင့်ရင်းမုံတီးတိုက်ပွဲကြီးကကျွန်တော်တို့ဒုက္ခရောက်နေတယ်ဗျအဓိကဒီလိုမျိုးလူခွင့်ရင်းကိုအပုတ်ချပြီးတော့ကျွန်တော်တိုက်ခိုက်နေတဲ့ဟာတွေကလည်းဒီဘာသာရေးအရာရောလူမှုရေးအရာရောတိစောက်ထားတဲ့အဆောက်အုံတွေပြီးလို့ရှိရင်ဒီခေါင်းဆောင်တွေကနေလှုပ်ဆောင်တာဖြစ်တဲ့အတွက်ပြည်သူလူထုကြားထဲမှာလူခွင့်ဆိုလို့ရှိရင်အရင်တုန်းကလူတကယ်တန်းလူညီညာယူမပြောဘဲနဲ့လူတစုမုံတီးရေးနောက်တစ်ခါမှကျွန်တော်တို့အမျိုးကုံဇာတိကုံထက်တန်ရှင်တန်ထက်မြတ်ရေးဆိုပြီးတော့ဥတီပြီးတခြားလူမျိုးတွေပေါ်မှာမုံတီးမှုကိုတွားနေတဲ့လမ်းကြောင်းကြီးဒါကြီးကတော့ကျွန်တော်တို့ပြောမယ်တော်တော်ကြီးကိုစုတ်ကတ်ကိုရောက်နေတဲ့သဘောမျိုးဖြစ်နေတယ်လူတုကနေအမှန်ကန်တဲ့ပညာပေးမှုကိုနားမလည်ပဲနဲ့မှားယွင်းတဲ့ဝါဒဖြန့်မှုအောက်မှာတချို့သောလူတွေကကြားရောက်နေတဲ့အတွက်လူခွင့်ရေးပညာပေးမှုပိုင်းမှာအစိုးရကတစုံတရာလိုက်ရောသည့်တိုင်အောင်ပြည်သူလူထုကလက်ခံမှုပိုင်းမှာနိုင်ငံရေးရေးချိန်ကြီးနှိမ့်နေတယ်လို့လူခွင့်ရေးချိန်ကြီးကလည်းနှိမ့်နေတော့မယ်ဒါက2019မှာဆက်လက်လှုပ်ဆောင်တဲ့လူခွေကာကွယ်စောင့်ရှောက်သူများမလွဲမသွေကြုံတွေ့ရမယ့်အရာဖြစ်တယ်။အစိုးရပိုင်းရဲ့ဖိနှိပ်မှုအပြင်ကျွန်တော်တို့ခုနကျွန်တော်တို့ဒီဘာသာရေးယဉ်ကျေးမှုဆိုင်ရာအစအဦးတွေရဲ့တိုက်ခိုက်မှုတွေအဲ့ဒီပေါ်မှာဝိုင်းဝန်းဝေဖန်ပြောဆိုမှုတွေကဆက်လက်ပြီးတော့ရင်ဆိုင်ရမယ့်အခက်အခဲတွေဖြစ်နေဦးမှာပါ
။ဟုတ်ကဲ့ကျွန်တော်ခုနကကော်မျိုးမင်းပြောသွားတဲ့ထက်မှာဒီလူခွေကိုကာကွယ်ပေးနိုင်မယ့်ဥပဒေပြဋ္ဌာန်းမှုတွေပေါ့လွှတ်တော်မှာကော်မျိုးမင်းတို့ကြိုးစားနေရတာရှိတယ်။အဲ့တော့လက်ရှိလူခွေကိုပြဋ္ဌာန်းပေးနိုင်မယ့်ဥပဒေတွေကိုပြဋ္ဌာန်းပေးဖို့နောက်တစ်ခုကလူခွေကိုအာမမခံတဲ့လူခွေကိုထိပိုက်နေတဲ့ဥပဒေတွေကိုဖျက်သိမ်းဖို့ဒီလိုမျိုးဆောင်ရွက်တဲ့နေရာမှာကိုလွှတ်တော်တွေမှာဘယ်လိုများစင်ခေါ်ချက်တွေကက်ခဲတွေကြုံရပါလဲခင
်ဗျ။ကျွန်တော်တို့ဒီလွှတ်တော်ပိုင်းမှာဆက်ဆက်ချင်းလွှတ်တော်နှစ်နှစ်တွင်မှာအရက်ကလူမှုဖွဲ့စည်းရဲ့အတန်တွေကိုလက်ခံတာရှိတယ်။ဒါပေမဲ့နောက်ပိုင်းမှာလူခွင့်ရေးလှုပ်ဆောင်နေတဲ့သူတွေကိုကြောက်ရွံ့တာမဟုတ်ဘဲနဲ့ဒီလူဒတ်တိုင်းပြည်ကိုမငြိမ်မသက်အောင်လှုပ်ဆောင်နေတဲ့သူတွေရဲ့အန္တရာယ်ကိုစိုးရိမ်လာတဲ့အတွက်ကြောင့်မို့လို့တချို့သောဥပဒေတွေကို ရှော့ပေးရမယ်ဆိုပုံမူတင်းကျက်တဲ့အရာမျိုးတွေဖြစ်လာတယ်။ဥပမာငင်းစုစီဥပဒေလိုမျိုးကိုကျွန်တော်တို့ကတိတက်ပုံမူပြီးတော့အခြေခံလူခွင့်ကာကွယ်ပေးတဲ့အဆင့်ကိုတောင်းဆိုပေမဲ့စိုးရိမ်မှုတွေကြောင့်ဒီငင်းစုစီဥပဒေကပုံမူပြီးတော့ကျက်တဲတဲ့အရာမျိုးဖြစ်လာတယ်။နောက်ကအသင်းအဖွဲ့ဒီပေါ်မှာချုပ်ကင်မှုပုံမူတော့များပြားလာတယ်။အသင်းအဖွဲ့မှတ်ပုံတင်ဆိုင်ရာဥပဒေရမှတ်ပုံတင်စရာမလိုပေမဲ့အခုဆိုရင်တခြားသောလှုပ်ရှားမှုတွေ၊ထွေးထိုးမှုတွေ၊လှုပ်ဆောင်မှုတွေ၊စူပူအောင်လှုပ်ဆောင်မှုတွေ၊နိုင်ငံမငြိမ်သက်အောင်လှုပ်ဆောင်မယ်ဆိုတဲ့အပေါ်မှာစိုးရိမ်တာကြောင့်မဖြစ်မနေမှတ်ပုံတင်ရမယ်ဆိုတဲ့ပုံစံမျိုးတင်းကျပ်မှုတွေဖြစ်လာတယ်။အဲတော့ဒါကကျွန်တော်တို့အရက်တက်လူမှုဖွဲ့စည်းမကဘူး။နိုင်ငံသားတွေရဲ့လက်လက်စွာတင်းရယူခွင့်၊ထုတ်ဖော်ပြောဆိုခွင့်၊တင်းဖွဲ့ဖွဲ့စည်းပုံမှာအခြေခံရကျွန်တော်တို့ထိခိုက်မှုတွေဖြစ်လာတယ်။ဒါကဒီတိုင်းဆက်သွားမယ်ဆိုရင်မြန်မာနိုင်ငံကဟိုရခိုင်ကိစ္စတွေမကဘဲနဲ့တခြားသောအခြေခံလူခွေးတွေပါထိခိုက်သောနိုင်ငံဖြစ်ပုံမူပြီးတော့အာရုံစိုက်ဆရာဖြစ်လာမှာတော့စိတ်မကောင်းစရာတွေ့ရပါတယ်။
ဟုတ်ကဲ့ကွန်မြူမီလီလိုက်ပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်ရှင်းနေဦးသိန်းတန်းကိုဖိတ်ခေါ်ချင်ပါတယ်ရှင်းနေဦးသိန်းတန်းခုနကွန်မြူမီပြောသွားတဲ့စက်ထဲမှာတရားဥပဒေဥပဒေပြဋ္ဌာန်းရေးကိစ္စပါပါတယ်ခုနပြောမယ်ဆိုရင်တော့လက်ရှိ NLD ဆိုတာတရားဥပဒေစိုးမိုးရေးဆိုတာကိုသူတို့ရဲ့ဟိုဥစားပီးလုပ်ငန်းတခုနဲ့လုပ်နေပါတယ်လို့ပြောပါတယ်ဒါပေမဲ့ပြီးခဲ့တဲ့ကာလအတွင်းမှာတော်တော်လေးဝေဖန်ခံရပါတယ်နိုင်ငံရေးအဖြစ်စီနောက်တစ်ဖက်မှာပြည်ညင်းရေးကိစ္စတွေလည်းပါပါတယ်အဲ့တော့အရင်ဆုံးတရားဥပဒေစိုးမိုးရေးနဲ့ပတ်သက်လို့လာမယ့်2019နှစ်မှာဘယ်လိုမျိုးစိန်ခေါ်ချက်တွေရှိနိုင်လဲဦးသိန်းတန်းရဲ့ခံမှန်းချက်တိကျပါတယ်ခင်ဗျာကျွန်တော်ကတ
ော့2019ကိုစိတ်ပူတယ်ဗျတရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးတော့လေဘာကြောင့်လဲဆိုတော့2019ဟာဒီရွေးကောက်ပွဲအကြူကာလဖြစ်တယ်2019မှာရွေးကောက်ပွဲလာတော့မှာအဲ့ဒီခါကျတော့ဒီမှာတိုင်းပြည်ကိုမနေမတက်ဖြစ်စေခြင်းနဲ့အုပ်စုတွေရှိတယ်အမျိုးဘာသာသာသနာကိုအကြောင်းပြပြီးတော့လက်ရှိအစိုးရရဲ့အနေနဲ့ဆန့်ကျင်ဖြစ်အောင်လုပ်တဲ့သူတွေဟာ2019ခုနှစ်မှာပို့ပြီးတော့အရှိန်မြင့်လာမယ်လို့ကျွန်တော်ယူဆတယ်အခုစနေပြီမိတ်ဆွေကဟာကလားတွေကတန်တူပြူပြေးသွားပြီဆိုတော့ဝါရဖြန့်ချင်မှုတွေနောက်တစ်ခါလူမှုကွန်ရက်တွေအနေနဲ့လှုံ့ဆော်တာတွေနောက်ဒီကိုလူမျိုးတူချင်းချင်းတောင်မှဘာသာမလူရဲ့ခါမှာတခြားဘာသာတွေရဲ့ဝိပုကိုဝေယာဆောင်တို့တိုက်ခိုက်တာတွေစတဲ့စုံစော်မှုတွေဟာဘူးဆိုတော့ဟိုဒါကျွန်တော်တွေ့ကြုံရအရှိန်ပြင်လာမလို့ကျွန်တော်ထင်နေရအဲ့ဒီအတွက်တရားဥပဒေစိုးမိုးရေးကဏ္ဍစိတ်ကူပါတယ်နောက်ကျန်နိုင်ငံတော်အစိုးရအနေနဲ့ပြောရရင်တော့ကျွန်တော်တို့ဒီ ICCP ကလို့ခေါ်တဲ့အပြည်ပြည်ဆိုင်ရာလူ့ခွင့်ပြုနိုင်ငံရေးနဲ့ရက်ဖက်ဆိုင်ရာဥပဒေ ICCP ကလို့ဥပဒေမျိုးကိုဟိုပြတော့လိုက်နာဖို့တော့ဒီမှာကျွန်တော်တို့တော့ဘာမှမလုပ်နိုင်သေးဘူးစီးရင်းနဲ့တော့မပါဘူးလို့ကျွန်တော်ထင်တယ်။နောက်ဒီကေပူအရေးကြီးတဲ့ချက်ကတော့မြေယာနဲ့ပတ်သက်လို့မြေလူမြေလာနေရိုင်းနဲ့ပတ်သက်ပြီးတော့ဒေသလမ်းမှာမှတ်ပုံတင်မှုတွေအချိန်ပေးထားတယ်။အဲဒီတတ်မှတ်တဲ့ကာလကြော်လို့ရှိရင်ထောင်ချပြီးတော့ကြားတယ်ဒီဒီပြင်းထန်တဲ့ထောင်တန်းကြာရေးယူမယ်ဆိုတော့အစိတ်ပိုင်းမျိုးဖြစ်လာတဲ့အခါကျတော့အဲ့ဒါတန်မှန်ဒီလူတွေလည်းလမ်းမမိဘူး။ဟိုတကယ်လည်းဝါရဖြတ်ချင်မလို့ရနေဆိုမလုပ်နိုင်ပေနဲ့ပေါ့နော်။မလုပ်နိုင်ပေနဲ့ကြိုရီပြတာလိုက်တဲ့အခါကျတော့မလူလားအပ်တဲ့နောက်ဆက်တွဲပြဿနာတွေပေါ်ပေါက်လာနိုင်တော့ကျွန်တော်ကတော့2019ခုနှစ်မှာရောက်ပြီဆိုမှဒီကဏ္ဍအပိုင်းမှာပူပူပြီးတော့ကြမ်းတမ်းပြင်းထန်တဲ့စိန်ခေါ်မှုတွေပေါ်ပေါက်လာနိုင်တယ်လို့ကျွန်တော်ပြောရတယ်
ဟုတ်ကဲ့ဦးသိန်းတောင်းခုနပြောသွားတဲ့ထဲမှာဒီဥပဒေစိုးမိုးရေးနဲ့ပတ်သက်လို့အာမခံချက်ပြီးနိုင်တဲ့ဥပဒေတွေပေါ့နော်ပြဋ္ဌာန်းမှုကိစ္စတွေတချို့ဖျက်သိမ်းမှုကိစ္စတွေဒီကိစ္စတွေစောင့်တဲ့အခါမှာလွတ်တော်ရဲ့လူအပ်ချက်ပေါ့အဲ့ဒါနေเนี่ยปัตตะลุติขึ้นมาเลยคุณน่ะก็อุเทนตังทอดปะเรเคสริกาหลุดตอกรายกาแคปาซิตี้อาเนลุล่ะลงไหนซวนอาเนลุล่ะดังมุชินักงานเอียสนะอาเนลุล่ะบลูเนี่ยมาเลยครับ
เนี่ยนักงานเอียหมูอย่า तू อ่ะคุณน่ะเนี่ยละก็สนิทปอเนาะสนิทหลุดตอกูเสเลรีเนี่ยที่ๆติหนีหมู่อปายดอลลาร์นอตไอ้อีอปายก็หูตะชุเนี่ยนี่มาโลอะเนี่ยตะเช็ดปอแล้วทุกคู่อ่ะดีหาริอยู่อกเทพอซ้อมได้คามาปฏิณาฤทธิ์สิเลยตัวฐานะฉันเนี่ยลงอ่ะโหหลุดตอเลยไม่ยอมကိုမာဒီညီတို့ကြမှုညီယာမူဝါဒလို့ဆိုပါစို့အဲ့တော့ဒီမှာ1894ခုနှစ်ညီသိဦးနဲ့ပတ်သက်လို့ကျွန်တော်တို့တွေကပြင်းပြင်းထန်ထန်ထောက်ပြပြီးတော့တော့ဒီမှာဒီ energy လွတ်တော်ကုသရေးကြီးကျင်းလာတဲ့အထက်မှာကြောက်စရာကောင်းတယ်ပေါ့ဗျာဒီဥရီတွေဒီတောင်းသူလက်သမားတွေရဲ့အင်္ဂလိပ်ခေတ်ကပေးတဲ့ခွင့်ပြုချက်သိမ်းမြှားမျိုးတွေကျွန်တော်တို့ကထောက်ပြခဲ့တဲ့အခါကျတော့ပြီးတော့ဒီအမျိုးသားညီတို့ကြမှုမူဝါဒနဲ့ပတ်သက်လို့ဟိုဒီဌာနကြီးကဖိတ်တယ်ဒါတော့တော့ကကုသရေးတွေပါမယ်အဲ့ဒီမှာဝိုင်းဝန်းဆွေးနွေးကြဖို့ဖြစ်တဲ့ချိန်မှာကျွန်တော်ဘာသွားတွေ့ရလဲဆိုတော့ကျွန်တော်တို့ကပြင်းပြင်းထန်ထန်ထောက်ပြထားတဲ့အခါကျတော့ကျွန်တော်ကတာတိကြီးကနေပြီးတော့သူတို့ကုသရေးဖြစ်စည်ရင်းတင်တာလက်ခံပြီးတော့မဖိတ်ဘူးအဲ့တော့လက်သိထိုးပြီးတော့ဒီဌာနဆိုင်ရာတွေကသူတို့နဲ့ပတ်သက်တဲ့သူတွေသူတို့ရဲ့မူဝါဒတွေကိုလက်ခံမဲ့လူမျိုးတွေကိုသာတင်နော်ခေါ်ပြီးတော့သူတို့ဖြစ်ချင်တဲ့ဥတွေဒီဖြစ်အောင်လုပ်နိုင်တယ်တွေ့ရတယ်အဲ့ဒါတွေကိုတချို့ကတော့ကုသရေးကအလဲနိုင်ပြီလို့ထင်နေတာဟုတ်တဲ့ လာတဲ့လူတွေရဲ့ရွယ်ချက်မူရင်းကိုမသိကြဘူးဖြစ်ဥပမာ1990ပြည်သင်းမှုတွေကိုပြေမှုကြံနေတယ်ဒါ2012ခုနှစ်အိန္ဒိယမှာကျင်းပလုပ်တဲ့ဒီပြည်သင်းမှုတွေနဲ့ပတ်သက်ပြီးတော့ယူရဲဆိုတွေနဲ့ဒီလာတဲ့နေရာကသူတို့အုပ်ချုပ်ရေးဦးစီးဌာနရဲ့အောက်ကအကြံပေးနေတဲ့လူတွေကလာပြီးတော့ရဲသမားတွေရဲ့အခြေခံခွင့်ကြီးကိုဖျက်သိမ်းတဲ့အင်းကြီးကဥရိချက်သိနေတာမျိုးကိုသူတို့မသိဘူးမသိတော့သူကသဘောပြီးလို့ပဲဒါလက်သမားရဲ့ကောင်းတယ်လို့ထင်တာပေါ့နော်ဟာအခွင့်အမ်းတွေအများကြီးပေးမယ်ဆိုတော့တကယ်ထောင်ချောက်တွေရှိတယ်တော့ဟိုပြနိုင်တဲ့လူမျိုးတွေကိုစွတ်တော့မှလည်းခေါ်မဆိုးလို့ဘူးသူအဲ့ဒီမှာဒီအစိုးရအဖွဲ့ရန်ညားကိုဒီမောင်းနေတဲ့ခုလူအုပ်ချုပ်ရေးဌာနမျိုးတွေကလည်းပဲနော်အတိုက်ခံလို့ယူဆထားတယ်အတိုက်ခံဆိုတော့သူတို့ဟိုမှန်တော့အဲ့ဒါအစိုးရရဲ့အတိုက်ခံမဟုတ်ဘူးကြာဟိုသူတို့ကအရင်အစိုးရရဲ့လူတွေဖြစ်တဲ့အခါကျတော့အဲ့ဒီမှာသူတို့ဝေဖန်ထုတ်မယ်လူမျိုးတွေသူတို့တင်တဲ့ဥပဒေတွေကိုကပြည့်ရပြည့်လုံနိုင်တယ်လူမျိုးတွေကိုမခေါ်ဘူးလက်သိထိုးကြိတ်ဝိုင်းတယ်တက်တာဘယ်လိုပဲကြော်ညာကြော်ညာ
တကယ
်မခေါ်ဘဲနဲ့လုပ်တဲ့ပိုင်းတွေကငါအခက်အခဲတွေအများကြီးတွတ်တော်တာတွေ့နေရတယ်ကျွန်တော်တို့
ဟုတ်ကဲ့ကျွန်တော်နောက်တစ်ခုကငင်းငိုင်းနဲ့ပတ်သက်လို့ပြောမယ်ဆိုရင်တော့ပြီးခဲ့တဲ့အနှစ်အတွင်းမှာငင်းငိုင်းကြီးတိတိသာတိုးတက်တာငင်းငိုင်းလုပ်ငန်းစဉ်တွေပေါ်မတွေ့ရတဲ့အပြင်တချို့နေရာတွေမှာဆုတ်တဲ့သဘောမျိုးတွေတိုက်ပွဲတွေတော်များပြန်ဖြစ်လာရရှိပါတယ်။ဒါပေမဲ့နောက်ဆုံးနှစ်ချုပ်မှာတော့တက်မရောကနေပြီးတော့စစ်စင်ကြီးရက်စဲကိစ္စမျိုးတွေဖြစ်လာတော့2019မှာငင်းငိုင်းနဲ့ပတ်သက်လို့ဘယ်လိုများယူဆထားလဲပြန်ငင်းငိုင်းလုပ်ငန်းစဉ်နဲ့ပတ်သက်လို့ဘာတွေစင်ခေါ်ချက်တွေရှိနိုင်လဲ
။စင်ခေါ်ချက်ကခုနဆရာပြောတဲ့အတိုင်းပဲရှိပြီးသားပေါ့နော်။ဒါပေမဲ့အဲ့လိုပဲကျွန်တော်တို့ပြင်ဆင်ချက်ကလေးကတော့ဒီနှစ်ကုန်ကနေဒီမှာတက်မရောဘက်ကနေပြီးတော့ Junior Literacy Fire ပေါ့နော်။ဒေသတွေသတ်မှတ်ပြီးတော့ပြစ်ခတ်ရလိုက်တယ်။ဒါဟာဘယ်ဒီဖြစ်တဲ့နာတော့တနိုင်ငံလုံးတိုက်တာနဲ့ဖြစ်တဲ့နဲ့သူရတယ်ဘယ်နေရာရိုက်ရတယ်နော်ဘလောက်ပဲကြားပါသေးနော်ဘလောက်ပဲမခံမှုမကြားဘူးဆိုပြီးစီးတနအကြီးအကြီးရတယ်ဆိုရင်တောင်းတာပဲဗျာအဲ့တော့ကျွန်တော်တင်တယ်ဒီဘက်ကတမတော်ဘက်ကလည်းပဲအဲ့ဒီလူဆက်လက်ဟိုငင်းငိုင်းနဲ့ပတ်သက်လို့ထိရောက်တဲ့နော်တွေ့ဆုံဆွေးနွေးမှုတွေလုပ်မယ်ထိရောက်တဲ့အဖြစ်ခက်ရဆိုင်မှုတွေလုပ်ပြီးတော့ရှင်းစစ်တိုးမယ်ဆိုတဲ့သဘောထားမျိုးပြလာတယ်ဟိုတစ်ဖက်မှာလည်းပဲကျွန်တော်တို့ကအချက်ဒီအချင်းချင်းတိုင်းနာနဲ့ဒီတိုက်တာခိုက်တာတွေရှိတော့ရှိတယ်။ဒါတော့မြင်လာတဲ့အချက်ကတော့ငင်းငိုင်းကြီးမှာတပ်မတော်အရေးကြီးတဲ့အနေထားမှာရှိတယ်ဗျ။အဲ့တော့အခုကတပ်မတော်ရှိတဲ့လမ်းတို့လာပြီးတော့ဒေတာဆိုင်ရာပြစ်ခတ်ရဆဲမယ်ဆိုရင်တိုင်းနာလို့ပြစ်ခတ်ရဆဲတော့ပိုကောင်းတာမင်း။အဲ့တော့2020ကိုရည်စူးပြီးတော့အကုန်လုံးဘက်ကနေအားသွန်ခွန်ဆိုင်ပုံပြီးတော့စူးစမ်းလာကြလိမ့်မယ်လို့ကျွန်တော်2018
2019ကငင်းငိုင်းတို့ပူကောင်းလာလိမ့်မယ်လို့ကျွန်တော်မျှော်လင့်နေတယ်။ဟုတ်ကဲ့ခင်ဗျာ။ဒီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာ။ကျွန်တော်ဂီတာကုနိုင်စောကိုဖိတ်ခေါ်ချင်ပါတယ်။ကုနိုင်စောကစာရေးဆရာလည်းဖြစ်တဲ့ခါကျတော့လက်ရှိလူမှုဘဝဖွံ့ဖြိုးရေးနဲ့နုပညာကိစ္စနဲ့ပတ်သက်လို့ဇောင်းပေးပြီးတော့မေးချင်ပါတယ်။ကုနိုင်စောတို့ကနေတကာလှည့်ပြီးတော့ဂီတာလုပ်ငန်းတွေလုပ်နေတယ်ဆိုတော့လူမှုဘဝနဲ့ပတ်သက်လို့ဖွံ့ဖြိုးမှုတွေဒီအစိုးရလက်ထက်မှာဖြစ်ဖြစ်ပေါ့နော်။အခြေအနေတွေကကုနိုင်စောတို့မျက်မြင်တွေ့ခဲ့မှာပဲ။အဲ့တော့2019နှစ်မှာဘာတွေများမျှော်လင့်မိတယ်လူမှုဘဝတိုးတက်မှုနဲ့ပတ်သက်လို့
ကောလူမျိုးတွေကလည်းအနေနဲ့ရေမချော်ဘူးလို့ဆိုတော့ဒီကားတော့ကျွန်တော်ပြရတာကျွန်တော်ခုလိုမျိုးမေမောင်းအောင်ပြန်လာခဲ့ရတယ်။ဒါမျိုးတွေကလူတွေကဒီနေ့မှဟိုပြောရမယ်။ဟိုဒါကလည်းသူရိုက်တဲ့အရာလူတိုင်းကြည့်တာကျွန်တော်မညာပါဘူး။တက်စီလေးတွေတက်တယ်။တက်တယ်ကျွန်တော်တို့ဘဒင်းချစ်ကြီးအားလုံးကရင်းပူနေကြတယ်။ငါတို့ဒီလိုဖြစ်နေတယ်။အခုတော့ဒီနေ့တော့အခုဒီရရတယ်ဆိုတော့ရှင်လောက်ကြပါလား။အဲ့တော့ဟိုပြောနေတယ်ကမင်းကပြန်ချောင်းလိုက်လားဘယ်လိုဖြစ်မှာလဲ။သူတို့ဟိုအားလုံးကြုံနေပြီလို့ဒီနေ့တော့ပြောနေပြီနော်။ဒါနဲ့ခုနကလည်းဒီကပြန်ပြီးတော့ပေါ်လင်းထားတဲ့နေရာရောက်ဖို့ဒီနေ့လေးတွေပါပြီးတယ်နော်အခုတော့တက်စီကြီးပြန်ကြလာတယ်ဆိုတော့အစိုးရလေးတွေကြားတယ်ဆိုပြီးတော့ဒီလူတွေဒီနေ့တော့ပြောနိုင်အောင်ပြေးကြတယ်ဆိုတော့မြူးရလာဆိုတော့အဲ့ဒီမှာလည်းဒီဒီနေ့ပြောနိုင်မှာပါလေကျွန်တော်ပြည့်တယ်လို့ကျွန်တော်ဒါတော့ဟိုပြောတဲ့လမ်းတွေကောင်းလာတယ်လူမှုဘဝတွေကျွန်တော်ပြောတဲ့လမ်းဆိုရင်အရင်ကောင်းတယ်အဲ့တော့အစိုးရကောင်းလာတယ်ကြောင့်အများကြီးကြည့်ကြတယ်ဒီလိုဆိုရင်လူမျိုးတွေနဲ့နေနေတက်စီနေရာကြီးအများကြီးကြည့်ရပါတယ်အမှတ်ကြီးမရှိအောင်လည်းသူတွေလိုက်တာလို့ကျွန်တော်ပြေးရပါတယ်ပြောအဲ့တော့လူမှုဘဝနဲ့ပတ်သက်ပြီးအမြင်အရမှာတော့ဟိုအပေါ်မှာကတော့ဆက်နေပြရပါ
ဟုတ်ကဲ့ခင်ဗျာကုနိုင်စောကြီးကျေးဇူးပါခင်ဗျာကျွန်တော်တို့ချိန်နဲ့တိတ်မြတော့ဥသိမ်းတန်းကိုကျွန်တော်မေးချင်ပါတယ်ဥသိမ်းတန်းကအခုလက်ရှိဒါပေမဲ့2019ခုနှစ်အတွက်ချိန်ချောင်းမှုတစ်ခုရှိတယ်ဆိုရင်ဘယ်လိုကိစ္စမျိုးကိုပြောချင်ပါလဲခင်ဗျာဘယ်ဟာတွေလို့မြင်ပါလဲ
အဓိကတော့ရုပ်ကပေါ်နဲ့ပတ်သက်ပြီးတော့ဘာသာရေးလူမျိုးရေးစုံစော်ပြီးတော့ပြဿနာတက်အောင်လုပ်မယ့်အန္တရာယ်အရေးကြီးဆုံးဖြစ်တယ်ကျွန်တော်ထင်တယ
်တကူဘာသာရေးလူမျိုးရေးအပြင်တခြားကိစ္စငင်းငိုင်းတဲ့ပတ်သက်လို့ဘယ်လိုရှိမြင်ပါလဲ
ငင်းငိုင်းကခုနကျွန်တော်မျှော်လင့်တယ်ဗျာငင်းငိုင်းကအခုရှိနေတဲ့တိုးလားဟုတ်လားဆိုဒီငင်းငိုင်းရေးဆွေးနွေးနေတဲ့ပတ်မှာဒီအစိုးရရဲ့တွတ်တော်ရဲ့ဒီတပ်မတော်ရဲ့ဆိုတဲ့အပိုင်းကတိတ်မကွာဘူးဗျ။တပတ်တည်းအီလိုနဲ့နိုင်ငံပါတီတွေပါတယ်ဆိုမှအဓိကငင်းငိုင်းရေးဆွေးနွေးချက်ကတပ်မတော်နဲ့ကျွန်တော်တပတ်ကဒီအီကိုပေါ့နော်တိုင်းသားလက်နက်ကိုင်တွေဖြစ်တယ်။အဲ့ဒီဘက်မှာမှာပိုအဓိကကြတဲ့ဘက်ကတပ်မတော်ဘက်ကဖြစ်တယ်။တပ်မတော်ဘက်ကအခုလို unilateral ပေါ့ဗျာ။အပြစ်ခံကိုဒေတာတချို့မှရက်ဆဲပြလိုက်တာဆိုတော့အပြစ်သဘောဆောင်တဲ့လက္ခဏာဖြစ်တယ်။အဲ့ဒီကနေပြီးတော့တနိုင်ငံလုံးတိုက်တာနဲ့ပူဆောင်းတာကိုလုပ်နိုင်တယ်ဆိုရင်ပို့ပြီးတော့ကောင်းလာမယ်။အဲ့တော့ဒီဟာကတော့ကျွန်တော် အရင်နဲ့စာရင်အပေါင်းနဲ့ခဏဖြစ်လာလို့ပြောနေတယ်နောက်တစ်ချက်ကတရုတ်ပြည်ကခုနကဘာတစင်းလမ်းလွင်တော့ OBOR နဲ့ပေါ်လာတဲ့အပေါ်မှာသူ့ဘက်ကသူ့ဘက်ကနေပြီးတော့တရုတ်ကငင်းချမ်းကြီးလူလားခြင်းနဲ့လူလားတဲ့အနေအထားပေါ့ဗျာသူ့အနေအထားအရမလို့မဆောင်တာဟုတ်ဘူးလူအပ်နေပြီတော့တမိဆိုဗျာဖြစ်လာပြီဆိုတာကြတော့တရုတ်ကလည်းပါပြီးတော့ဒီထဲမှာပါဝင်ပြီးတော့ participate လုပ်တိုးနိုင်ပြီးတော့ပြောနေတယ်အဲ့ဒါဆိုရင်တော့ကျွန်တော်တို့အခု deadlock ဖြစ်နေတယ်ငင်းချမ်းကြီးဖြစ်စင်ကြီးက2019မှာ2018တည်းပို့ပြီးတော့ပေါင်းလာမယ်ကျွန်တော်တခုချင်းနဲ့မျောလဲနေတယ်
ဟုတ်ကဲ့ခင်ဗျာကိုဦးသိန်းဆောင်ကျေးဇူးပါကျွန်တော်ကိုအောင်မျိုးမင်းကိုနောက်ဆုံးမေးချင်ပါတယ်ကိုအောင်မျိုးမင်းခုနကကျွန်တော်ဝေဖန်သွားရည်လည်းရှိပါတယ်အဲ့တော့2019အတွက်အလားအလာကောင်းနေဆိုရင်ကိုအောင်မျိုးမင်းဘာတွေများမြင်မိပါလဲခင်ဗျာ
အလားအလာကောင်းကတော့ခုနကဒီငင်းချိုင်းနဲ့ပတ်သက်ပြီးတော့စစ်တပ်ဘက်ကနေဒီတက်နိုင်သည့်သူတို့အပြစ်ခတ်ရဲဆဲမယ်ဆိုတဲ့ညင်ညာချက်ကကျွန်တော်တို့အတွက်အလားအလာလေးဖြစ်တယ်အဲ့ဒီခုကတော့ကျွန်တော်တို့စိတ်ထဲမှာနည်းနည်းမျှော်လင့်ချက်ရှိတာပေါ့နော်။ဒါပေမဲ့စောင့်ကြည့်ရမယ့်အနေထားတော့အများကြီးရှိနေတော့မှာပဲ။ဒါပေမဲ့ကျွန်တော်စိတ်ထဲမှာစိုးရိမ်နေတာတခုပြောမယ်ဆိုရင်တော့ဒီလက်နက်ကင်ပြည်ပကအီအေဝေးကြားထဲမှာပဲတိုက်ပွဲတွေအများကြီးဖြစ်နေတယ်။ဖြစ်နေတဲ့အချိန်မှာအဓိကခံရတော့ဘသူပဲဖြစ်ပွဲဖြစ်ဖြစ်ခံရတာကီတူလူလူပဲဖြစ်တယ်။အခုဆိုရင်ကျွန်တော်တို့တက်အင်အားစုတာတွေနော်ရွာစီရွာသားတွေကိုကျွန်တော်တို့ဒီစစ်သားဖြစ်ခေါ်တာတွေမိုင်းပန်လို့ဒေတာမျိုးမှာဆာဖြစ်နေတာကျွန်တော်တွေ့ရတဲ့အတွက်ဒါလေးတစ်ခုကတော့ကျွန်တော်တို့တော်တော်စိုးရိမ်ပါအဲ့တော့စစ်ဆိုတာဘသူပဲတိုက်တိုက်ကျွန်တော်တို့ပြည်သူလူထုရဲ့ဒုက္ခရောက်ပါတယ်ဒီစစ်ကိုကျွန်တော်တို့သွားဖို့အတွက်ရက်တက်နိုင်မှုအတွက်ငင်းငယ်ဖော်ဆောင်မှုလမ်းကြောင်းအများဆုံးသွားဖို့လည်းကျွန်တော်တို့ဆူတောင်းပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ daily life season အချိန်လေးဆီသွားလို့ပါပေါင်းဆွနေပြီးတဲ့ဥအောင်မျိုးမင်းဥသိန်းတန်ဦးနဲ့ဥနိုင်စောကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတော်ရရှိနေအားလုံးလည်းကျေးဇူးတင်ပါတယ်ခင်ဗျာ daily life season ဒီမှာကျွန်တော်ကပြီးပါခင်ဗျာ
အဲ့ဒါကတော့2019ခုနှစ်အတွင်းမြန်မာနိုင်ငံဘာလို့အခြေအနေတွေကြုံတွေ့ရဖို့အလားအလာတွေရှိသလဲဆိုတာကိုခံမှန်းပြီးတော့ဆွေးနွေးထားတာကိုကိုသားညုံတင်ဆက်ခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းက2019ခုနှစ်ဇန်နဝါရီလ2ရက်ပေါ်ဖို့နေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့တရိုက်တန်လွှင့်နေပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုစော်ဝင်းလိုင်ကြီးညာပေးပါလိမ့်မယ်ခင်ဗျာ။
အမေရိကန်နိုင်ငံမှာအစိုးရရန်ရည်ရည်စည်စပိုင်းရဆိုင်ထားရတာ2019ခုနှစ်နိစန်တရက်နေ့ဆိုရင်17ရက်ထဲရောက်လာနေပါပြီ။သမ္မတဒေါ်နယ်ထရမ့်လိုလာနေတဲ့အမေရိကန်မက္ကဆီကိုကြားနှစ်ဆက်တတိုင်းတိဆောက်ရေးအတွက်လိုအပ်တဲ့ရမုံငွေကိုသမ္မတနဲ့လွတ်တော်အမတ်တွေကြားအခုထိသဘောတူညီချက်မရကြသေးပါဘူး။ဒီနေ့တတိုင်းကိစ္စနဲ့ပတ်သက်ပြီးပြောကြဖို့ပုထုနေ့မှာသမ္မတအင်ပီတော်ကိုလာရောက်ကြဖို့ရီပပလီကန်နဲ့ဒီမိုကရက်အမတ်တွေကိုသမ္မတထရမ့်ကအင်္ဂါနေ့ညပိုင်းမှာပဲဖိတ်ကြားခဲ့ပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားပူးပေါင်းဆောင်ရွက်ရေးကနှစ်ဖက်စလုံးအတွက်အကောင်းဆုံးဖြစ်တာကိုတမိုင်းကတက်တည်ပြနေပါတယ်လို့နစ်ဆန်တရဲ့အင်္ဂါနေ့မှာကြားရောက်တဲ့အမေရိကန်တရုတ်တန်တမာဆက်ဆံရေးအနည်း40ပြည့်အထိမ်းအမှတ်အတွက်အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုသတင်းစကားပါရင်တရုတ်သမ္မတရှီကျင်းဖင်ကနှစ်သစ်အတွက်နိုင်ငံကိုပြောကြားတဲ့မင်းကုန်းမှာထည့်သွင်းပြောကြားခဲ့ပါတယ်စီးပွားရေးအားကြီးနိုင်ငံကြားကုန်သွယ်ရေးဆိုင်ရာအငြင်းပွားမှုတွေနဲ့အတူနိုင်ငံပို့ကုန်တွေအပေါ်အပြန်အလှန်အခွန်တွေတိုးကောက်ရာကနေပြီးခဲ့တဲ့လထဲမှာတော့ရပ်ပေါင်း90ကျော်အခွန်တိုးကောက်မှုတွေကိုရပ်ဆိုင်းထားကြဖို့သဘောတူခဲ့ကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကအင်္ဂါနေ့မနေ့ကနိုင်ငံကို2019ခုနှစ်နှစ်တစ်ခုသဝန်လွှာပါရမှာအမေရိကန်နိုင်ငံသားတွေအနေနဲ့စိတ်အေးအေးထားပြီးလက်တွေ့ဘဝကိုစိတ်ချမ်းသာစွာနဲ့ရင်ဆိုင်ဖို့သူ့ Twitter ကတဆင့်တိုက်တွန်းလိုက်ပါတယ်။ဒါအပြင်သူ့အပေါ်မုံသူတွေနဲ့လောက်ကျန်သတင်းလွှင့်နေတဲ့သတင်းမီဒီယာတွေအပါအဝင်လူတိုင်းကိုနှစ်သစ်ဆူတောင်းပေးလိုက်ကြောင်းနဲ့နိုင်ငံအတွင်းမှာအောင်မြင်မှုတွေရရှိမှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။နိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့ဒုတိယသမ္မတနှစ်ဦးလွှတ်တော်ဥက္ကဋ္ဌနှစ်ဦးနဲ့တမတော်ကာကွယ်ရေးဦးစီးချုပ်တို့က2019ခုနှစ်အတွက်နှစ်သစ်ကူဆူတောင်းစကားတွေကိုအသီးသီးပြောဆိုခဲ့ကြပါတယ်။နောက်လာမယ့်နှစ်တွေအတွင်းနိုင်ငံရေးစီးပွားရေးလူမှုရေးစတဲ့ကဏ္ဍတွေမှာအခွင့်အလမ်းကောင်းတွေပို့ပြီးတော့ရရှိလာမယ်ဆိုတာသတင်းကောင်းပါအပ်ပါတယ်လို့သမ္မတဦးဝင်းမြင့်ကသူ့ရဲ့သဝန်လာထဲမှာထည့်သွင်းပြောကြားထားပါတယ်ခင
်ဗျ။အဲ့ဒါကတော့နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကြီးညာခဲ့တာဖြစ်ပါတယ်။အခုမနေ့အစီအစဉ်ထုတ်လွှင့်ရေးမှုကမက်အင်ဂျင်နီယာဖြစ်ပါတယ်။အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျွန်အယ်လီဆန်ဖြစ်ပါတယ်။ VOE ကိုအခုလိုမျိုးနားဆင်နေတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်တို့ရဲ့ VOE ကို Facebook ကနေပြီးတော့လည်းနားဆင်လို့ရပါတယ်။နှစ်သက်မှာမင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာ။ကျွန်တော်ကြောင်နေပါ
This program has come to you from the Voice of America, Washington.